Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ် April 6ရက်စနေမနက်ခင်းရေဒီယိုရုပ်သံစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေလိုက်ဒိုမီတာ3249လိုက်လမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ Connect တဲ့ရဲ့ထုတ်လွှင့်ပေးနေပါတယ်ဗျာကျွန်တော်ညီညာရေးပါအခုမနက်ခင်းစီစဉ်နေကိုတက်ဆက်သွားမှာဖြစ်ပါတယ်ဗျာ
ကမရာဘိုင်ဒန်ရဲ့အကြက်ကင်တောင်းဆိုမှုကြောင့်ဂါဇာကိုအကူအညီပုံမပေးဖို့အစ္စရေးခွင့်ပြုလိုက်ပါတယ်။နှစ်နှစ်ခန့်ပြတ်တောက်နေခဲ့တဲ့အမေရိကန်တရုတ်စစ်ရေးဆွေးနွေးမှုပြန်လည်စတင်ပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ကိုမြန်မာဆိုင်ရာကုလအထူးတန်အဖြစ်ခန့်အပ်လိုက်ပါတယ်
။ဒီလိုထိတ်တန့်သတင်းတွေအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ခန့်အပ်တာပေါ်တာမတ်ကြီးဦးကျော်မိုးထွန်းနဲ့မေးမြန်းထားချက်နောက်ကရင်ပြည်နယ်တွေကတိုက်ပွဲအခြေအနေဒါပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘလို့သုံးသပ်ရေးသားနေကြတယ်ဆိုတာကိုလည်းတင်ဆက်ပါမယ်။နောက်ပတ်စဉ်အစီအစဉ်လေးထဲမှာတော့မြို့သမီးကဏ္ဍသုတဆုံးလေအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါရမညာ။အခုရင်ဆုံးတော့ဒီနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ညာ
။ကာဇာစစ်ပွဲမှာဣဇရဲရဲ့လှုပ်ရက်ကိုမပြင်းရင်အမေရိကန်ကမူဝါဒပြောင်းမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကဣဇရဲဝန်ကြီးချုပ်နေတန်ညာဟုကိုတတိပေးလိုက်ပြီးနောက်တည့်ရက်ဖြစ်တဲ့တောက်ကြနေမှာပဲဣဇရဲကကာဇာအတွက်အကူအညီတွေပိုလာရောက်ခွင့်ပြုလိုက်တယ်လို့ဒီသတင်းပတ်အစောပိုင်းကနိုင်ငံတကာကူညီရေးလှုပ်သားခွင့်ဦးတည်ဆုံးရမှာတာဝန်ရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွက်တာဝန်ရှိသူအရာရှိနှစ်ဦးကိုလည်းအလုတ်ကနေထုတ်ပြစ်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်ဧပြီလ၁ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီဖြစ်စဉ်အတွက်စုံစမ်းစစ်ဆေးမှုအပြီးမှာတက်မမှုတဦးနဲ့တိုင်ရင်တက်ဖွဲ့များဆိုင်ရာဦးစီးချုပ်တို့မှတာဝန်ရှိတဲ့အတွက်သူတို့နှစ်ဦးကိုထုတ်ပယ်မှာဖြစ်ကြောင်းဣဇရဲကကွယ်ရေးဌာန IDF ကကြေညာချက်ထုတ်ပြန်ပါတယ်။နောက်တက်မမှုတဦးတက်ခွဲမှုတဦးနဲ့တောင်ပိုင်းတိုင်းစစ်တပ်များချုပ်အကြီးအကဲတို့ကိုလည်းသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာစာနာရိတ်ခါအကူအညီပေးရေးအဖွဲ့ WCK ရဲ့ tracker 3နှစ်နဲ့မှာ Hamas တနသမားတွေလိုက်ပါလာတယ်လို့ယုံကြည်ရတဲ့အတွက်မှားယွင်းပစ်ခတ်ခဲ့တာဟာ IDF ရဲ့စံလုံထုံးတွေနဲ့မကန့်ညီဘူးလို့ IDF ကပြောပါတယ်။ Brussels မှာဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကတော့ IDF ရဲ့စုံစမ်းမှုအစီရင်ခံစာကိုတေချာစမ်းစစ်မှာဖြစ်ပြီး Israel အရာရှိတွေလူသားချင်းစာနာမှုအဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးဖို့ရှိကြောင်းတောက်ကြနေမှာပြောပါတယ်။ Israel ဟာ Palestine တွေအပေါ်ဆေးရဇုံမှုကျူးလွန်ကြောင်းကုလလူအခွင့်အရေးကောင်စီကစွပ်စွဲလိုက်ပါတယ်။ Israel ဟာဂါဇာမှာလူသားချင်းစာနာမှုဆိုင်ရာရဇုံမှုတွေနဲ့ဆေးရဇုံမှုတွေကျူးလွန်နိုင်တာနဲ့ပတ်သက်ပြီးတာဝန်ခံမှုတာဝန်ယူမှုကုလသမဂ္ဂလူအခွင့်အရေးကောင်စီကတောက်ကြနေမှာဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။ဒီဆုံးဖြတ်ချက်အတွက်ကန့်ကွက်မဲ6မဲကြားနေမဲ13မဲနဲ့ထောက်ခံမဲ29မဲရရှိပြီးအတည်ပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဣဇရဲတံမတ်ကြီးမဲရာဖ်ရှဟာကတော့လူအခွင့်အရေးကောင်စီရဲ့အဆိုအရတော့ဒါဟာတာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့မတရားမျှတမှုတွေအတွက်ပြောဆိုထားပြီးဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းတကယ်တော့ဒါဟာဣဇရဲအတွက်မစင်စားသလိုဂျူးတွေအသက်ခံရတာနဲ့အဖမ်းခံရတဲ့ဒဇာကန်တွေအတွက်ရောအရမကျင့်ခံရတဲ့ဣဇရဲအမျိုးသမီးတွေအတွက်ပါအရေးမပါကြောင်းပြနေတာလို့ဝေဖန်ပါတယ်။အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေမှာဣဇရဲအတွက်လက်နက်အဖြစ်သုံးနိုင်တဲ့ပစ္စည်းတွေ၊ခရမ်းမီးကြောက်တွေနဲ့စစ်အုံဆောင်ပစ္စည်းတွေရောင်းချတင်ပို့မှုကိုရပ်ဆိုင်းဖို့နိုင်ငံအားလုံးကိုတောင်းဆိုထားတာဖြစ်ပါတယ်။ဒီအဆိုပြုချက်ကိုဂျနီဗာကုလရုံးဆိုင်ရာပါကစ္စတန်တန်မတ်ကြီးက OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားမူကြမ်းရေးဆွဲတင်သွင်းခဲ့တာဖြစ်ပါတယ်။ယူကရိန်းတောင်ပိုင်းကဇပူရီရှားမြို့ကိုရုရှားတပ်တွေကတောက်ကြနေမှာမစ်ဆိုင်းတုံးတွေနဲ့ပစ်ကတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံးခဲ့ရတယ်လို့လူနေအဆောက်အုံအများပြားနဲ့စစ်ရုံတစ်ခုပါပျက်စီးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှုကပြောပါတယ်။ဒါ့အပြင်ယူကရိန်းအရှေ့မြောက်ခါကစ်ဒေသမှာလည်းရုရှားတပ်တွေကတောက်ကြနေမှာပဲလေကြောင်းကနေတိုက်ခိုက်ခဲ့ပေမဲ့တည်ကြည်ပျက်စီးမှုဘလောက်ရှိတယ်ဆိုတာမသိရသေးဘူးလို့ဒေသအာဏာပိုင်တွေကပြောပါတယ်။ယူကရိန်းရှေ့ပိုင်းဒေါနီယက်စ်ဒေသတွင်းကမြို့ရွာတွေမှာရုရှားတပ်တွေကထိုးစစ်ကိုမြှင့်တင်နေတယ်လို့စစ်တပ်အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတူက AFP ကိုပြောပါတယ်။ယူကရိန်းတပ်တွေဟာအခုသတင်းပတ်အတွင်းရုရှားတောင်ပိုင်းကရော့စတော့ဖ်ဒေသကိုဒရုန်းအစင်း50ကျော်ပစ်ခတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာပြောထားပါတယ်။ရုရှားအရှာရှိတွေကတော့သူတို့ဟာယူကရိန်းကညာဘက်ပစ်လွတ်လိုက်တဲ့ဒရုန်း53စင်းနဲ့က44စင်းကိုပစ်ချနိုင်ခဲ့ကြောင်း ဒီတိုက်ခိုက်မှုကနေရုရှားရဲ့လျှက်စစ်တာအပေးစက်ရုံခွဲတစ်ခုပဲပျက်စီးခဲ့ရတယ်လို့ပြောထားပါတယ်။ယူကရိန်းရာရှိတွေကတော့သူတို့ရဲ့တိုက်ခိုက်မှုကြောင့်ရုရှားစစ်လျင်6ဆင်းပျက်စီးခဲ့ရပြီးရုရှားရဲ့နေဆက်သည့်စာဖြစ်တဲ့ Rostov မှာရှိတဲ့ဘုံကျဲလျင်တွေထိန်းချုပ်ရာ Monozov လျင်ဝင်းမှာရှိတဲ့အခြားလျင်8ဆင်းလည်းပျက်စီးသွားရတယ်လို့ပြောထားပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 8.53 MHz 5.51kHz 5.190kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့စနေနေ့မနက်ခင်း VO ရဲ့နောက်ဆုံးရသတင်းတွေကိုပြောပြနေတာဖြစ်ပါတယ်ခင်ဗျာဩစတြေးလျနိုင်ငံရဲ့ဝန်ကြီးဟောင်းဖြစ်တဲ့ဂျူလီဘီရှော့ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်ကြောင်းကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က AP 5ရဲ့ကြာသပတေးနေ့မှာကြေညာလိုက်ပါတယ်ဂျူလီဘီရှော့ဟာကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းစင်ကာပူနိုင်ငံသူနိုလင်းဟေဇာနေရာမှာတာဝန်ယူရမှာဖြစ်ပါတယ်သူဟာဩစတြေးလျလွှတ်တော်မှာ1998ကနေ2019အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးနိုင်ငံရေးဥပဒေရေးစီမံခန့်ခွဲမှုနဲ့ဦးစီးဆောင်ရွက်မှုပိုင်းဆိုင်ရာအတွေ့အကြုံရင့်ကျက်သူတူလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားရေးဌာနမှာ2013ကနေ2018အထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာပညာရေးသိပ္ပံနဲ့လေ့ကျင့်ရေးဆိုင်ရာကက်ဘိနက်ဝန်ကြီးတာဝန်အပြင်အမျိုးသမီးရေးရာဝန်ကြီးနဲ့တက်ကြီးရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဂျူလီဘီရှော့ဟာဒေသတွင်းမိတ်ဆွေနိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်နိုင်သူဖြစ်သလိုကုလသမဂ္ဂရဲ့ပထမဦးဆုံးနိုင်ငံတကာပင်လယ်ပြင်ဆိုင်ရာညှိနှိုင်းမှုတွေကိုဦးဆောင်နိုင်ခဲ့သူတူလည်းဖြစ်ပါတယ်။နိုလင်းဟေဇာကတော့မြန်မာနိုင်ငံမှာစစ်တပ်နဲ့အတိုက်ခံနေကြပီတိပခအတွက်ဖြည့်ရှင်းနိုင်ရေးဟာခက်ခဲနေလိမ့်အောင်မယ်လို့သာမှတ်ချက်ပြုပြီးတော့တာဝန်ရနာသွားခဲ့ပါတယ်။ဂျူလီဘီရှော့ဟာလက်ရှိဩစတြေးလျတက္ကသိုလ် ANU ရဲ့အဓိပတိတာဝန်ကိုထမ်းဆောင်နေသူလည်းဖြစ်ပါတယ်ခင်ဗျာ။အာဆီယံဒေသတွင်ပထဝီအနေထားအရဒီတင်းမာနေတာတွေနဲ့ကုန်စည်နှုန်းမတည်ငြိမ်မှုတွေကြောင့်ဒေသတွင်းဗန္ဒာယီဆန်ရအဖွဲ့အစည်းတွေဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့ဗန္ဒာယီဝန်ကြီးစန်တီဖတ်ကပြောကြားလိုက်ပါတယ်။လာအိုနိုင်ငံလွန်ဖရာဘန်မြို့မှာ AP 3ရက်ကနေစတင်ခဲ့တဲ့အာဆီယံဗန္ဒာယီဝန်ကြီးတွေနဲ့ဗဟိုဗန်အုပ်ချုပ်ရေးမှုတွေရဲ့17ကြိမ်မြောက်အစည်းအဝေး AFNGM နဲ့အာဆီယံဗန္ဒာယီဝန်ကြီးတွေရဲ့28ကြိမ်မြောက်အစည်းအဝေး AFMM ပြီးဆုံးခဲ့ပြီး AP 5ရဲ့တောက်ကြာနေ့မှာပူးတွဲကြေညာတဲ့ဆောင်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ပြည်ပကတွေဖြစ်ပွားနေတဲ့အိန္ဒိယမြန်မာနိုင်ငံကိုထက်မတွက်ရင်တော့မှအခြားအာဆီယံနိုင်ငံတွေမှာစီးပွားရေးအရစိန်ခေါ်မှုတွေရှိနေတာကြောင့်လာအိုနိုင်ငံအတွက်တော့လူရေ9တန်းခွဲလောက်ရှိတဲ့သူတို့ရဲ့လူငယ်လူရွယ်နဲ့တကြီးရွယ်အိုတွေအတွက်ပြင်ဆင်ရမယ့်အချိန်ဖြစ်ကြောင်းလည်းပြောသွားပါတယ်။ဒါပေမဲ့လာအိုနိုင်ငံဟာနိုင်ငံသားရေးကြွေးမြီပြဿနာလာအိုငွေကြေးခိုင်မာမှုရော့ကျလာတာနဲ့ငွေကြေးဖောက်ဖောက်မှု25000ခန့်နှုန်းလောက်ဖြစ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လာအိုမှာအခုကျင်းပနေတဲ့အစည်းအဝေးကိုတော့မြန်မာစစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးလည်းဖြစ်တဲ့ဦးဝင်းရှိန်တက်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ Pacific ဒေသတွင်းမှာအမေရိကန်နဲ့တရုတ်စစ်သင်္ဘောတွေနဲ့စစ်လေယာဉ်တွေကြားအန္တရာယ်ရှိတဲ့မတော်တဆမှုတွေဖြစ်ပွားနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်တရုတ်ကာကွယ်ရေးအရာရှိတွေဒီသတင်းပတ်ထဲမှာဟဝိုင်ယီမှာတွေ့ဆုံဆွေးနွေးကြပါတယ်။နှစ်နိုင်ငံကာကွယ်ရေးအရာရှိတွေဟာနှစ်နိုင်ငံအတွင်းမှာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ဗိုလ်တူဟူးနဲ့ဂျာတာပရင်းနေနေမှာတွေ့ဆုံခဲ့ကြပါပါ။တရုတ်ကသူ့ပိုင်နယ်အဖြစ်ကျင်ညာထားတဲ့ထိုင်ဝမ်ကျွန်းကိုတစ်ချိန်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူထားသူနန်စီပလိုစီတွားရောက်ခဲ့ပြီးနောက်တရုတ်အမေရိကန်နှစ်ဖက်ဆက်ဆံရေးချက်ချင်းရပ်ဆိုင်းသွားခဲ့တာကိုခုတော့ပြန်လည်စတင်လိုက်တာလည်းဖြစ်ပါတယ်။တရုတ်အရာရှိတွေကအမေရိကန်နဲ့ထိုင်ဝမ်ကိုအထောက်အကူပေးမှုဟာတရုတ်အတွက်အနှောက်အယှက်ဖြစ်ကြောင်းဝေဖန်ထားပါတယ်။အခုဆွေးနွေးပွဲဟာမကြာခင်နှစ်တွေတုန်းကဖြစ်ပွားခဲ့တဲ့လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့လုပ်ရက်တွေကိုစစ်တပ်ရဲ့ပင်လယ်ပြင်ဒေသတွင်လိုက်နာရမယ့်စီးမင်းစည်းကမ်းဆိုင်ရာအလို့အဖွဲ့ MMCA ကစမ်းစစ်သုံးသပ်ခဲ့သလိုတရုတ်နဲ့အမေရိကန်ကြားရေရှည်အန္တရာယ်ကင်းမဲ့ရေကြောင်းစီရေလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးကြတာဖြစ်ကြောင်းအမေရိကန်အရာရှိတွေကထုတ်ဖော်ပြောပါတယ်။အမေရိကန်တရုတ်သမ္မတနှစ်ဦးဆန်ဖရန်စစ္စကိုမှာ APEC စည်းဝေးမှာတွေ့ဆုံခဲ့ကြပြီးနောက်ဒီဇင်ဘာလတည်းနှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားအွန်လိုင်းမှာပထမဆုံးတွေ့ခဲ့ပါတယ်။အခုတွေ့ဆုံပွဲမှာတော့စစ်တပ်တာဝန်ရှိသူ18ဦးစီကိုလူကိုယ်တိုင်တက်ရောက်ကြပြီးတော့ဆွေးနွေးတင်ကြတာဖြစ်ပါတယ်ခင်ဗျာ။
စနေမနက်ခင်းထိတ်တန်းသတင်းတွေကိုကိုညံဝင်းအောင်ကကြီးညာပေးကြတာဖြစ်ပါတယ်ဗျာအခုတော့ကုလသမဂ္ဂထူးကိုစလဲအသက်ခန့်အတန်နဲ့ပတ်သက်တဲ့ဗေးမြန်းထားချက်ကိုပထမဆုံးတင်ဆက်ချင်ပါတယ်ဗျာကုလသမဂ္ဂထူးကိုစလဲအနေနဲ့ပြည်သူတွေခံစားနေရတာကိုသိရှိနားလည်ပြီးရေရှည်တည်မြဲတဲ့အဖြစ်ရှာဖို့လိုကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုစလဲတမ္မကြီးဦးကျော်မိုးထွန်းက view ကိုပြောလိုက်ပါတယ်စစ်တပ်ကြိုက်အောင်လုပ်ရင်ပြည်သူတွေကြိုက်မှာမဟုတ်ဘူးလို့လည်းသတိပေးထားပါတယ်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဟောင်းဂျူလီဘီရှော့ကိုကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်ခန့်လိုက်တာကိုကြိုဆိုကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းနဲ့ပြောပါရစေ။အခုထုတ်လွှင့်မှုမတိုင်ခင်လေးမှာပဲကျွန်တော် Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါရမ
ြ။ဟိုလက်ရှိဖြစ်ပေါ်လာတယ်ပေါ့နော်။ Australia နိုင်ငံဂျာယေဝင်ကြီးဟောင်း Julie Bishop ကိုမြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်လိုက်တဲ့ကိစ္စကိုဆက်တင်မေးချင်ပါလိမ့်မယ်။သူကကျွန်တော်တို့နားလည်ထားသလောက်တော့အရင်တော့ဆိုရင်Iran nuclear ကိစ္စလိုနိုင်ငံတကာအရေးတွေမှာဆင်းဆက်ဆွေးနွေးရမှာတွေ့ကြုံရှိခဲ့တဲ့လူပြီးတော့မြန်မာအရေးမှာဆိုလဲ Ranger ကိစ္စမျိုးကိုအရင်ထုတ်ဖော်ပြောဆိုတဲ့နောက်စစ်တပ်နဲ့ဆက်ဆိုင်မှာလည်းသူနိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်တော့ကတော့အပြုသဘောဆောင်တဲ့ဘောမျိုးပြောဆိုလွတ်ဆောင်ခဲ့တဲ့လူဆိုပြီးကျွန်တော်သိရပါတယ်။အခုလိုမြန်မာဆိုင်ရာထူးတမန်ဖြစ်လာတော့ဘလောက်ထူးခြားမှုရှိမလဲလို့သုံးသပ်ပါလိမ့်မယ်။
ပြန်ကြည့်လဲတော့ဘောနော်ဒီခန့်တဲ့ဥစ္စာတော်တော်ကိုအချိန်ယူခန့်တဲ့သဘောတော့ရှိတယ်။ဒီယာလူလစ်လက်သွားတဲ့ဥစ္စာကပြီးခဲ့တဲ့မနစ်ကဂျွန်စနေရနေ့မှာစလစ်လက်သွားတယ်ပေါ့နော်ဟိုဒီ appointment process ကိုတော်တော်လေးကိုလုပ်ယူခဲ့ရတယ်ဆိုတော့အတိတ်ပဲတော့ဟောပေါက်တော့ပေါက်တယ်သူ့ရဲ့ဒီ biography လို့ပြောလို့ကြည့်ရင်ပေါ့နော်တကယ်ဟိုလုံဆောင်နိုင်တဲ့လူတယောက်လို့တော့ဟောကျွန်တော်ယုံကြည်ပါတယ်ပေါ့နော်တခုပဲပေါ့နော်ကျွန်တော်တို့အမြဲတမ်းဟိုးဒီယာဒူးလစ်လက်သွားတဲ့ကအသက်ခံမယ်လို့ပြောတဲ့ကကျွန်တော်တို့အမြဲတမ်းပြောတဲ့ဥစ္စာရှိတယ်သူကကနာဦးပိုင်းတော့အားလုံးသိတဲ့အတိုင်းဒေသတွင်းကအမျိုးသမီးဖြစ်ရမယ်ဆိုတော့ဥစ္စာမျိုးနဲ့ပေါ့နော်ဒီလိုမျိုး criteria စီထားတာရှိတယ်နော်ကျွန်တော်တို့စပြီးတော့ပြောတဲ့ကမြန်မာနိုင်ငံအကြောင်းကိုသိတဲ့လူမြန်မာနိုင်ငံအကြောင်းကိုမြန်မာနိုင်ငံအကြောင်းကိုနားလည်တဲ့လူမြန်မာပြည်သူတွေကိုနားလည်တဲ့လူမြန်မာပြည်သူတွေရဲ့အတန်ကိုနားထောင်တဲ့လူမြန်မာပြည်သူတွေရဲ့ aspiration နဲ့အညီပေါ့နော်သူရဲ့တာဝန်တွေကိုအကောင့်ထဲပေါ်သွားမဲ့သူမြည်သူမဆိုပေါ့နော်ဒီဒေတာတွေကပဲဖြစ်ဖြစ်ဒေတာအပြင်ရပဲဖြစ်ဖြစ်ပေါ့နော်မြည်သူမဆိုဒါတွေလောက်ဆောင်နိုင်တဲ့လူတွေကိုတော့ကျွန်တော်တို့ကတော့ကြိုဆိုသွားမယ်ဆိုတဲ့ဥစ္စာတော့အမြဲတမ်းပြောတဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်အခုလိုမျိုးဒီတော်တော်လေးကိုကြာပြီးတော့မှခန့်နိုင်တဲ့ဥစ္စာအပေါ်မှာလည်းကျွန်တော်တို့ကြိုဆိုပါတယ်အဲ special inquiry အသင့်နဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားဖို့ဟိုအသင့်ရှိပါတယ
်မနစ်ကတက်တန်းကုန်နဲ့စင်ကာပူနိုင်ငံသူ Nolin Heza ဆိုရင်သူဖွံ့ဖြိုးရေးပညာရှင် engagement လုပ်တာမျိုးကိုပေါ့နော်အားသာတဲ့သူစပြီးတာဝန်ထမ်းဆောင်တော့လဲဒီအနာသိစစ်ကောင်းဆောင်နဲ့တွေ့တာမျိုးတွေရှိတယ်ဒါပေမဲ့သူဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ရတာမျိုးတော့သူလုပ်နိုင်ငယ်ဘူးပေါ့နော်အဲပြီးတော့တာဝန်ပြီးဆုံးချိန်မှာလဲသူကစိတ်စင်နာကောင်းနဲ့လှုပ်ဆောင်ခဲ့ပေမဲ့အောင်မြင်မှုတော့တွေ့ရဘူးဆိုပြီးပြောဆိုထောက်ပြတာတွေကျွန်တော်တွေ့ခဲ့ရပါတယ်ဗျာအခုအထူးကိုယ်စားလှယ်နဲ့ဒီတန်တမန်နီးနာချင်းကပ်ပုံနဲ့အလားလာဆိုရင်ရောအရင်နဲ့ကွာခြားချက်ကဘယ်လိုရှိပြီးတော့ဘယ်လိုမျှော်လင့်မယ်ခင်ဗျာ
Miss Noreen Reza အနေနဲ့သူကျွန်တော်အမြင်ကတော့သူအကောင်းဆုံးသူလုပ်နိုင်တဲ့ဥစ္စာတွေကိုသူအကောင်းဆုံးလုပ်နိုင်သွားတယ်လို့တော့ကျွန်တော်မြင်ပါတယ်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ထိတွေ့ရမယ့်လူတွေအကုန်လုံးကိုသူထိတွေ့တယ်ပြောဆိုတယ်ပြောတဲ့အရာတွေကိုသူပြောခဲ့တယ်လို့ဟိုကျွန်တော်ဟိုသုံးသပ်တယ်ပေါ့နော်ဒီ mandate ကိုအောင်မြင်အောင်အကောင့်ထဲပေါ်ဖို့ဆိုတဲ့ဥစ္စာကအားလုံးရဲ့ယက်တည်မှုအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုဆိုတဲ့အပေါ်မှာအများကြီးမှုတည်ပါတယ်ပေါ့နော် Miss Noreen Reza ဆောင်ရွက်ခဲ့တဲ့ဥစ္စာတွေနဲ့လည်းပြန်ကြည့်ရင်ပေါ့နော်စစ်တပ်အနေနဲ့ဟိုအားလုံးသိတဲ့အတိုင်းပေါ့နော်သူတို့ဟိုလှုပ်ရှားတွေလုပ်တဲ့အကြမ်းဖက်မှုတွေကြီးလူတွေပေါ်တက်ဖြတ်တဲ့ဥစ္စာတွေကိုပြင်းပြင်းထန်ထန်လုပ်နေတဲ့ကာလတွေမှာဒီအရင်အထူးကိုယ်စားလှယ်အနေနဲ့သူထောက်ပြတဲ့ဥစ္စာတွေကိုထောက်ပြခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်ဒီလိုထောက်ပြတဲ့အတွက်ကြောင့်စစ်တပ်ကထုံးစံတိုင်းပေါ့နော်မကြိုက်တဲ့ဥစ္စာမျိုးရှိတယ်ဘလို့ပဲဖြစ်ဖြစ်ပေါ့နော်စစ်တပ်ကြိုက်အောင်လုပ်ရင်ဒါချိန်သေးတယ်ကျွန်တော်တို့ပြည်သူတွေကတော့ကြိုက်မှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေရဲ့ပေါ့နော်ဟိုခံစားနေရတဲ့ဥစ္စာတွေကိုနားမလည်ဘဲနဲ့ဆောင်ရွက်သွားတယ်ဆိုရင်တော့ဒါဟိုကျင်းတည်တယ် ကျွန်တော်ပြည်သူတွေကတော့လက်ခံမှာမဟုတ်ဘူးเนาะဒါကြောင့်အခုတောင်းယူတဲ့အထူးကိုယ်စားလှယ်အနေနဲ့လည်းပေါ့เนาะဟိုသူဘလို့ဆောင်ရမလဲဆိုတဲ့ဥစ္စာတော့ဒါဒီနေ့မှခန့်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်သေချာမသိရသေးဘူးဒါကြောင့်စောင့်ကြည့်သွားဖို့တော့လိုပါတယ်ပြည်သူတွေကအရန်ကိုခံစားနေကြရတယ်ပေါ့เนาะအခုခံစားနေရတဲ့ဥစ္စာကလည်းနှစ်သုံးနှစ်ကျော်လာပြီဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီခံစားရရတဲ့မှုကိုကျွန်တော်တို့အမြဲဆုံးအဆုံးသတ်သွားဖို့လိုတယ်ဒါကြောင့်မို့လို့ပေါ့နော်ဒီအထူးကိုယ်စားလှယ်အနေနဲ့ဒီပြည်သူတွေရဲ့ခံစားမှုဟိုပေါ့နော်တည်တည်ချာချာသိရှိနားလည်ပြီးတော့ဒါတွေကိုဘယ်လိုမျိုးဟိုရပ်တန့်အောင်လုပ်နိုင်မလဲအဲ့ဒီရပ်တန့်အောင်လုပ်နိုင်ရတဲ့တဆင့်ကျွန်တော်တို့မြန်မာနိုင်ငံမြန်မာပြည်သူတွေအနာဂတ်ကောင်းမွန်ဖို့အတွက်ပေါ့နော်ရေရှည်တည်မြဲတဲ့ solution ပေါ့နော်ကျွန်တော်ဒီနေရာမှာတော့ stress လောက်ချင်မှာလဲ sustainable solution ဆိုတဲ့ဥစ္စာကိုတော့ကျွန်တော် stress လောက်လို့တယ်ဒါကြောင့်ဒီလိုမျိုးရေရှည်တည်မြဲတဲ့ဖြေရဖို့အတွက်ကိုကျွန်တော်တို့ဖက်ဖက်ရှုထောင့်ကနေကြည့်ပြီးတော့ဆောင်ရွက်သွားဖို့လိုပါမယ်ဆိုတဲ့ဥစ္စာတော့ပြောလိုပါတယ
်အထူးကိုလည်းခိုင်တာလည်းဒီ data တွင်းလို့ပြောနိုင်တဲ့ Asia Pacific data တွင်းကပဲခလိုက်တာမျိုးဖြစ်တော့ပေါ့နော်ခုအာဆီယံလိုပဲဆက်ပြီးတော့အာပြုနေဦးမလားခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုလုံရင်းကောင်စီမှာအခုရပိုင်းနေပြောတာရောပေါ့နော်အခြားနေရာတွေမှာပြောတာရောကြည့်ရင်ပေါ့နော်အာဒီအခုထိတော့နိုင်ငံတော်တော်များများတော့အာဆီယံရဲ့ centrality ကိုတော့ပြောတော့ပြောနေအောင်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ပေါ့နော်အများအားထောက်ပြနေတာတော့ကျွန်တော်တို့မြန်မာနိုင်ငံကိစ္စကအာဆီယံတခုတည်းနဲ့မပြီးတော့ဘူးဆိုတဲ့ဥစ္စာကိုအားလုံးလည်းသိတယ်ပေါ့ဒါကြောင့်ကျွန်တော်တို့ကတော့ပြောလို့တဲ့ဥစ္စာကတော့ကျွန်တော်တို့ပြည်သူတွေရဲ့အသက်အခါတန်ဖိုးရှိပါတယ်ပေါ့ဒါကြောင့်ကျွန်တော်တို့မြန်မာ life matter ပါပဲအဲဒါကြောင့်ဒါတွေကိုအားလုံးကပေါ့နော်နိုင်ငံတကာအတိုင်းအတိုင်းကခေါင်းထဲထည့်ဖို့လိုတယ်ပေါ့နော်ဒီ data တွင်အဖွဲ့အစည်းရဲ့အခန်းကဏ္ဍအရေးကြီးတယ်ဆိုတော့ကျွန်တော်လည်းလက်ခံပါတယ်အဲ့ဒီမဲ့ဘယ်အချိန်အထိဒါနဲ့သွားနေဦးမလဲဆိုတော့မိကုံးကတော့ရှိမယ်ပေါ့နော်ဒါကြောင့်ကျွန်တော်ကတော့အမြဲတမ်းပြောတဲ့ဥစ္စာရှိတယ်အားလုံးပေါ့နော်တူချင်းစီတနိုင်ငံချင်းစီပေါ့နော်တကယ်ယထာဘုရားကြပါတကယ် sincerity ရှိပါပေါ့နော် sincerity ရှိပါလို့ပြောတဲ့ဥစ္စာတကယ်ပေါ့နော်တိုးတက်မှုမရှိရင်တိုးတက်မှုမရှိဘူးလို့ပြောဒါကြောင့်တိုးတက်မှုမရှိတဲ့အတွက်ကြောင့်ဘလို့ရှေ့ဆက်သွားမလဲဟိုစဉ်းစားပြီးတော့ဆောင်ရွက်တဲ့ပေါ့နော်ဒါကြောင့်တိုးတက်မှုရတဲ့လမ်းကြောင်းလို့ပြောတဲ့အခါမှာလဲပေါ့နော်ရေတိုအတွက်မဟုတ်ဘူးရေရှည်အတွက်ကျွန်တော်တို့ပြည်သူတွေလိုလားတဲ့လမ်းကြောင်းအတိုင်းကျွန်တော်တို့ပြည်သူတွေလိုလားတဲ့အဖြေအတိုင်းထွက်နိုင်ဖို့အတွက်ကိုနိုင်ငံတကာဝိုင်းဝန်းပတ်ဖို့ဆောင်ရွက်ပေးဖို့လိုမယ်လို့တော့ကျွန်တော်ကပြောလိုပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာ
တာမကြီးဦးကျော်မုထွန်ဖြစ်ကြခဲ့တာပါခင်ဗျာအခုတော့ကရင်ပြည်နယ်ကစီရေးအခြေအနေကြည့်အောင်ပါဗျာကရင်ပြည်နယ်ကော့ဂရိတ်မြဝတီတင်ငန်းကြီးအောင်စတဲ့နေရာတွေမှာစစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ် PDF တက်စတဲ့ပူးပေါင်းတက်တွေတိုက်ပွဲပြင်းထန်နေပြီးတော့လေကြောင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကစခန်းဂုံးတွေကျမသွားဖို့အပြင်းထန်တိုက်ခိုက်နေတယ်လို့ပူးပေါင်းတက်ဖွဲ့တွေဘက်ကလည်းစစ်ကောင်စီရဲ့ဗျူဟာကျတဲ့စခန်းတွေကိုတိမ့်ပိုက်ဖို့အတွက်ဝိုင်းဝန်းပိတ်ဆို့ထားပါတယ်ဒီအကြောင်းဗျူဟာသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီတင်ငန်းရှင်အောင်စတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်စစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့ခလာယ69စခန်းခမာယ39စခန်းတွေကိုပူးပေါင်းတပ်တွေဘက်ကဝိုင်းဝန်းပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တူကပြောပါတယ
်ဆော့ဘမရှိတော့ဘူးအားလုံးပြေးဆိုတာဟောတပ်ဖွဲ့ဒီလိုမျိုးဘယ်လိုမှကျွန်တော်ဝိုင်းပိတ်တာတော့သူတို့ကတော့လည်းစီနေလမ်းဖြစ်တယ်ဟုတ်ကဲ့အခုတပ်ဖွဲ့ဆေးထားတယ်လေရင်းနဲ့ပုံကျတယ်မီးလောင်ပုံနဲ့ဆေးတာအဲတို့လည်းပြောတယ်မှာသူတို့ကဆော့ဘမရှိသူတို့လမ်းကြည့်ဆောင်လို့တောင်းလာတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အများသူတို့ဆော့ဘပေးကြတယ်အများပန်လမ်းပွဲလမ်းတွေဟုတ်လေဟုတ
်ကဲ့
သူတို့အဲတော်ပါပြီလားအိဗက်လမ်းကိုသူကမထွက်ဘဲနဲ့ခံတိုက်တာပေါ့ခံတိုက်တဲ့ဆာကျတော့အိဗက်လမ်းမှာလမ်းပိတ်လိုက်တော့သူတို့ထွက်ဖို့မရှိတော့
ကော့ဂရိတ်မြောက်ရီနဲ့စင်ငန်းညီနောင်တို့မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကစခန်းအတော်များများကိုလက်လွတ်ဆုံးရှုံးခဲ့ရတာတွေလည်းရှိနေတာပါစင်ငန်းညီနောင်အခြေဆိုင်စစ်ကောင်စီတပ်တွေတဲကအခြေချဗျူဟာနဲ့ခမရ39တို့ဟာစစ်ကောင်စီရဲ့နောက်ဆုံးကျန်နေတဲ့စခန်းတွေဖြစ်ပြီးအေဘီလ5ရက်နေ့နေ့လယ်ပိုင်းကတော့ပ ူးပေါင်းတက်ဖွဲ့တွေဘက်ကတည်ယူနိုင်ခဲ့တယ်ဆိုပြီးသတင်းရပြီမဲ့တီးခြားအတိမပြုတ်နိုင်သေးပါဘူးအခုဆိုရင်ကရင်ပြည်နယ်နယ်စပ်တစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေပြီးတနင်္သာရီတိုင်းဒဝဲလောင်းလုံဘက်က KNU တပ်မှလေးထိ ंछ ုပ်နေမြေတဲ့အထိတိုက်ပွဲတွေကူးဆက်နေတယ်လို့လည်းပြောပါတယ်
ဒီကောင်းပဲညနေနောက်ပြီးတော့ပြတော်စုအတိုင်းရဲ့အဲ့ဘက်မှာနောက်ပြီးတော့ဟိုအင်းဘက်ကိုခွာကျော်သွားလို့ရှိရင်ကျွန်တော်တက်မှဒီတဝဲလောင်းလုံးတဝဲဘက်ကိုရောက်သွားပြန်အောင်အဲ့အဲ့ဒါလေအဲ့ဘက်မှာလည်းတိုက်ပွဲကျင်းအဲ့ဒါလည်းကရင်နယ်မြေပေါ်အဲ့အဲ့ဘက်ကျတော့တက်မှဒီဆက်သွားပ
ါဒီကနေ့ AP လ9ရက်နေ့မှာတော့မြောက်ရီမျိုးပတ်တိတိုက်ပွဲတွေပြင်းထန်နေပြီးဒီဇင်ဘာလ10ရက်နေ့ကစခဲ့တဲ့ကော့ကရိတ်မြို့နယ်တိုက်ပွဲကတော့လေးလကျော်ကြာတဲ့အထိဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါဒီအတွက်ကော့ကရိတ်မြို့တမြို့လုံးနီးပါးလဲအရက်သားပြည်သူတွေနေထိုင်မရတော့ပဲရှောင်ပြေးနေရပါတယ်စစ်ဘေးရှောင်သူတောင်းကနန်းနဲ့ရှိနေပြီးမြို့ထဲမှာလဲဘယ်သူမှမနေရတော့သလိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေကြောင့်တမြို့လုံးမီးလောင်ပျက်စီးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ကော့ကရိတ်မြို့တိုက်ပွဲကတော့မြို့ရဲ့နေရာအတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်ကထိန်းချုပ်ထားနိုင်ပြီးမြို့လေကောင်မှာတက်ဆွဲထားတဲ့ခလာရ69တရင်ဌာနချုပ်သာကျန်နေပြီးအဲ့ဒီနေရာကိုပူးပေါင်းတပ်ဖွဲ့တွေဘက်ကအနီးကပ်ဝိုင်းဝန်းပိတ်ဆို့ထားတာဟာတပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်ရှင်
။ကရင်ပြည်နယ်ရဲ့ဆေးအခြေအနေမတ်အေးမှာသတင်းပေးပို့ကြတာပါဗျာ။အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတော့ကြည့်အောင်ပါ။ဦးကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုံနှုတ်ပြောပြထားပါတယ်ခင်ဗျာ
သူတို့ကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းညာတွေကတော့မြမညီညာရေးပြပအကျိုးဆောင်တွေရဲ့ဆွမ်းဆောင်ချက်ခိုင်းတတ်တော်အေးနဲ့ခိုင်းဒီသားရဲ့ရှိအလားလားစတာတွေပဲဖြစ်ပါတယ်အဲ့ဒီမှာပထမဆုံးပြောပြလိုတာကတော့ Foreign peacemakers are back but the last thing Myanmar needs is more white messiahsပြည်ပညီရဲ့အကျိုးဆောင်တွေပြန်လာကြပြီဒါပေမဲ့မြန်မာနိုင်ငံကကုဖြူကတဲ့ညီကိုနောက်ဆုံးမှလွတ်တာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ပါတီလစ်နိုင်ဆုံးတဲ့ဖြစ်ပါတယ် theavery.com ကထုံးလို့ပြောပြမှာပါခင
်ဗျစစ်ကောင်စီနဲ့ညီညာရေးဆွေးနွေးဖို့စကူကိုပြန်လဲအကောင့်ထဲပို့ဖို့ပြန်မှန်းကျင်းနဲ့ Finland, Sweden, Norway, Australia နဲ့တခြားမခွဲစစ်တချို့ပါဝင်တဲ့ဂျာမန်ဝေအဖွဲ့တစ်ခုဟာတိုင်းဒေသနဲ့ကအင်အားစုတွေကိုစူးစမ်းချဉ်းကပ်နေကြတယ်ဒီပါနေညာရေးပွဲစားတွေဟာဓာမျိုးရခင်ကလုတ်ခဲ့ပြီမဲ့မအောင်မြင်ခဲ့တာဘူးလဲဘယူးမဆိုင်ရဘူး2017ဥသိမ်းစင်သမရဖြစ်ခြင်းကစလို့2027အထိအတော်စင်ပွင့်လင်းခဲ့တဲ့ကာလအတွင်းဒီလိုညီညာရေးအကျိုးဆောင်တဲ့လူရမျိုးဒီပါကျွမ်းကျင်သူတွေအတွက်ဒေါ်လာ300,000နဲ့ချီသုံးစွဲခဲ့ကြတယ်ဒီထက်ပါဝင်တဲ့မြန်မာတချို့ကလည်းနိုင်ငံသားတွေရတဲ့လက်ဆံမျိုးကိုရရှိခဲ့ကြတယ်ဒီဖရီလုံးလေးရှိခဲ့တာကတော့မြန်မာစစ်တပ်ကူစလေတွေနဲ့တိုင်းဒေသကြီးကိုကူစလေတချို့ရပိုင်းအိုင်ယာလန်ကိုလံဘီယာတောင်အာဖရိကစတဲ့ကမ္ဘာတစ်ဝန်းကပဋိပက္ခဒေသတွေကိုလေ့လာရေးခီးဆိုတာဆစ်လွတ်တမမုတ်ဖက်ဒရယ်စနစ်လေ့လာရေးဆိုပြီးဆွစ်ဇာလန်တို့ကနေဒါတို့ကိုဆစ်လွတ်တာပဲဖြစ်တယ်မြန်မာနိုင်ငံလူမျိုးစုပဋိပက္ခရဲ့ဆွထွေးမှုမတူကွဲလွဲမှုတွေကိုမစင်စားပဲဒီလေ့လာရေးခီးတွေပြလွတ်တော့သွားရောက်ခဲ့တဲ့မြန်မာတွေအဖို့နိုင်ငံတကာလေဆိပ်တွေကduty free ခလုတ်ပစ္စည်းတွေဝယ်ယူခဲ့ရတာပဲဖတ်တင်တယ်လို့ဆိုပါတယ်အဲဒီလူငါဝင်ရောက်လာခဲ့တဲ့ညီညာရေးအဖွဲ့အစည်းတွေများစွာတို့ဟာမစကားမတက်တဲ့လူတွေမြန်မာအခြေအနေကိုတစွန်းတစားမသိတဲ့နိုင်ငံသားတွေကိုတောင်းပေးရခဲ့တယ်ဒါလို့ပြောရရင် white messiahs group ဖြူကတဲ့ညီတွေကဘာမှမသိတဲ့အစညိုတွေကိုတိုင်းပြည်အုပ်ချုပ်နေငါတို့စင်ပေးမှရမယ်ဆိုတဲ့ပူရိုနီခေဟောင်းကသဘောထားမျိုးဖြစ်နေတယ်လို့ဆိုထားပါတယ်စပိန်ဘာကတ်လန်ခွဲထွေးရေးပြဿနာကိုထိုင်းညီညာရေးအဖွဲ့ကသွားလို့ရင်လက်ခံမလားနောက်ပိုင်းအိုင်ယာလန်အချုပ်ချာအနာပိုင်းပြဿနာကိစ္စကိုချာကူစလေအဖွဲ့ကသွားဖြစ်ရှင်ဗြိတိန်ကလက်ခံမလားဆာဗီယာကော့ဆိုဗိုပြည်ပခါကိုဖိလစ်ပိုင်ကသွားဖြစ်ရှင်မယ်ဆိုရင်လက်ခံရမလားလို့လည်းဒီကမေးခွန်းထုတ်ထားပါတယ်အတော့ကိုမစဉ်းစားမစဉ်းညင်မဲ့လုခရက်ကိစ္စတခုကတော့နယ်ဆန်မန်ဒယ်လာစပ်ပြုခဲ့တဲ့ The Elders အဖွဲ့ပဲဖြစ်တယ်အာဖရိကတိုင်းလူ့အဖွဲ့အစည်းတွေမှာလူစုလေးစားတဲ့သကြီးရွယ်ဦးရေစကားလူငယ်တွေနားထောင်ခဲ့ပေမဲ့နော်ဝေးဝန်ကြီးချုပ်ဟောင်းလိုင်ဘေးရီးယားသမ္မတဟောင်းပါကစ္စတန်အညီညာရှိနေကြီးတို့ရဲ့အချမ်းပစ်စကားကိုမြန်မာစစ်ဗိုလ်ချုပ်တွေမြန်မာနိုင်ငံရေးသမားတွေတိုင်းရင်းသားအရေးဦးခေါင်းဆောင်တွေကဘာကြောင့်နားထောင်စရာရှိတယ်လို့ဆိုထားပါတယ်။အနောက်တိုင်းသံတမန်တွေနဲ့ပညာရှင်တို့ကဆိုရင်လည်းမြန်မာစစ်တပ်ကိုအကောင်းဆုံးကင်တွယ်တဲ့နည်းဟာ carrot and stick လို့ခေါ်တဲ့မုတ်ဖတ်ဒုတ်ဖတ်စနစ်ပဲဖြစ်တယ်။ကောင်းတာလုပ်ရင်မုတ်ပေးစုထားတဲ့အနေနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ပြ Makanga look like you are Danka Pisubri who looks so at the woman of Chite. Natrang Septi Dunga, Zaguza Gune, Yama Kurum Dagare, Pamakai, Joseph Silver Stanga Sui. Masi Bodudu, Mugbe, throughout Aimugu, Akonsavi, Nokta Dungi, Mavesi, Elu Jorevare. Now see that genius way, Natamas will be look at the air. Diamond, my own name, a good Natrang Septi, not by my Tangalung, Pirin City, Pianani there. We are about some Magana, Australia, and Bodudi to Chua. We must see that Dujo Suing of Funsebi, Jampebu, Yasango, Hugokan, and Nangangan, General Bebu Piora. Through another thing, I will talk and let the one and done we do Sessan Yarello, see that change choke media Yida Yavadre. Now democracy, Nangangre, see that go up to the one as Sessan Yele, this is the one and be direct for a sea. Professional organization, you pill, I'm open. Through looking, I would look for a beer at the wall. See my beer at the wall, I pissily mad. Here, I'll be my yam, you hang ye get out, let go up for Yavare. To get on your master, take out my bedroom, I'm not thinking I'm you that can rule less with our. Sir, Nanganyaza in it. A two machine, I'm chill that you would look me, man, so I take a look in a harrow. To me, it was on very look for you, take your look at the way. ချက်လက်အထောက်အထားတွေစုဆောင်တဲ့အဖွဲ့အစည်းတွေပြည်ပပမှာဆက်လက်ရှင်းတိုင်းရုံးကန်နေရတဲ့လွတ်လပ်သောမီဒီယာတွေရပ်ညင်ဖို့အတွက်အကူအညီပေးနေတယ်။ဒီပါလူခွေးအကျိုးဆောင်တွေဂျာနယ်လစ်တွေကလည်းသူတို့ရဲ့အတွေ့အကြုံကိုမြန်မာဒေတာကန်တွေနဲ့ပြပြပြီးလေးလေးသာသာထိတွေ့ဆက်ဆံသင့်တယ်လို့ဆိုပါတယ်။တကိစားကူညီရဟာငင်းကြီးအကျိုးဆောင်တွေအတွက်ဖြုန်းပြီးပြစ်ခဲတဲ့ငွေကြေးပမာဏရဲ့ That's the future of your kind life with the Akanabi. The kind of Naga, the kind of doe, let him in the last regons in it. M. Sako watch who sing ye at the Jabe Separe, Proton.com at Tunu Piopianaka. Namasidan and Nejazan to show Bangladesh would tribula jing. Is it on my letter? ပူဒီအောင်နဲ့မောင်တော်ကိုလည်းအေးဝိုင်းထားပြီးရခိုင်မြောက်ပိုင်းမြို့ဆယ်မြို့ကိုအေးကသင်းပိုက်ထားပြီးဖြစ်တယ်။ခိုင်မြောက်ပိုင်းကိုတမရော်ကလွတ်လွတ်ရအောင်မှာဖြစ်တယ်။အေးကတော့မဟန်တန်းနိုင်ဘူး။တောင်ပိုင်းကိုလည်းသူတို့သင်းပိုက်လာနိုင်တယ်လို့ဆိုပါတယ်။ဒီချင်းနဲ့ဟာဘင်္ဂလားဒေ့ရှ်ရခိုင်ရိုဟင်ဂျာနဲ့မြန်မာပြည်လုံးအနာဂတ်အတွက်မေးရစဉ်းစားရတဲ့အများကြီးရှိလာတယ်။ဘင် Bangladesh by Natama Sine, the Kanga Bangladesh crew, Miyazi Ataya was here. Babiba ULA, Yimanja Panaya, Namanangana Quatramala, Greater Autonomy, Koraku, Ujo Quinja, Jemna Lujinala, Uchin Chiro, Kuban Ujo US Lujinatare, Pabepsipsit Ruha, Bangladesh, Yini Losses and Puro Luamabe, Dulia Yigida Chagara, Eha. The Kindida Lumiosuri Alune, Ninjans or Letwe, Nishan Nambu Luame, Nepangas or Nishi Letwe Lagere, Ruinja Rina, Yahainu Oja, Nimasitane, Sura, Suiko Yandakere, the Kaima, Kaman Muslim, Chakmari, Pajone, Murusare, Lutri, Nyaja Nitanyare, Gene Mokwebe, multi ethnic states, Lumubandu Nitane, Nangan Hupsi on Tanti Vine, Tadia Chagaro, Ruinja is not Yapchete. Tangua Lizen and Tangua Lizen appeared to within another UB. And I got the Yasinza dinner. The Hindi Dure, Demero, Sanji, and Taka Nirachinga. Ruinari have remnants with Tokan Abbe Alinga. A Sunday Tokan name a beaver. Did the judge of Pamuyama Chede. The road to Osu Jaguar Muri Belovin Sigabi, Arago, Mipsha Tabi, the Hainan Dandu Yatinayame. ဒီချိန်မှာတမရော်ခေါ်မြန်မာစစ်တပ်ကိုသွားထုတ်ခံမိလို့ကတော့သေတွင်ကုတူလာပဲဖြစ်လိမ့်မယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းအနာဂတ်ရဟိုင်းရဲ့ဆက်ဆံရေးကိုအခုခေတ်ကတင်စင်သားထားသင့်ပြီးရဟိုင်းဒီသားကိုပဲအထူးရေးခိုင်မာလာတဲ့အမြစံတမန်ကြီးအတန်းသူဆက်ဆံဖို့စဉ်းစားရမယ်မြန်မာနိုင်ငံကိုတရုတ်ကသူတို့နိုင်ငံရဲ့နိုင်ငံသားဆက်ဆံရေးမှာပြည်ထောင်စု ဖြစ်သဘောထားသလိုပဲဘင်္ဂလားဒေ့ရှ်ကလည်းရဟိုင်းဒီမြန်မာနိုင်ငံနဲ့အစီအစဉ်ကိုထွက်ဖို့လမ်းပေါက်ဖြစ်တယ်ဆိုတာကိုသဘောပေါက်သိမိလို့ဤသာထားတာဖြစ်ပါတယ်ခင်ဗျာ Samasina South Asia Institute of Policy and Governance ka chidan thwe di du phit par de
kru ba doctor ka tlaw ba phit par de naw ba ma belu mya thung dat la ja ung ne so ja jino saung na la ja ba ye a lo mo chin su tin ma de
streamen wi ya bu a ye chi de di kni khin ma ka ma chin ye be ye data ma be yauk ni ba si khlou ti che nei la yon ne tin man wi ya yu nai ma bi လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ပတ်စံကဏ္ဍတွေလှည့်ကြပါပြီသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေမတင်ဆက်မိမှာအမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်။လူအဖွဲ့အစည်းအတွင်းလူမျိုးကြီးဘဝရနဲ့ဖွာရကြီးစိုးမှုတွေဟာအနာရှင်စနစ်ဖြစ်စေတဲ့အကြောင်းရင်းတွေဖြစ်လို့ဒါတွေကိုမတိုက်ဖြတ်ပဲတန်းတူညီမျှတဲ့ Federal Democracy ဆိုတာဖြစ်မလာနိုင်ဘူးလို့မျိုးသမီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Politics for Women မြန်မာကိုတည်ထောင်သူမတ်လီလီယန်ကပြောပါတယ်။မတ်ကွန်ပျူတာရဲ့တင်ဆက်ထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့နိုင်ငံကအမျိုးသမီးများနေဒီ National ရှိရနေတုန်းက Politics for Women မြန်မာနဲ့ Sister to Sisters အဖွဲ့ပေါင်းပြီးတော့ဖြစ်သမိုင်းကိုပုံဖော်နေတော့အမျိုးသမီးများဆိုတဲ့ဒီအထူးစာစဉ်တစ်ခုထုတ်တာကိုတွေ့ပါတယ်။ဆိုတော့အရင်ဆုံးဒီစာစဉ်အကြောင်းလေးကိုနည်းနည်းပြောပြပေးပါ။ဘလို့အကြောင်းအရာတွေကိုအဓိကအတင်ပြထားတာပါလဲရှင
်။ဟုတ်ကဲ့မင်္ဂလာပါဆရာမရှင်။ဆိုတော့ကျွန်တော်တို့ပြင်ပြပေးတဲ့ဆရာမကိုလည်းအများကြီးကျေးဇူးတင်ပါတယ်ဗျာ။ဆိုတော့ဒီကိုလည်းအများကြီးကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်တို့တွေဒီ2024 March လရှင်းနေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အနေနဲ့ဗျာ။ဆိုတော့အမျိုးသမီးတွေရဲ့အသံကိုထုတ်ပြီးတော့စုစည်းထားတဲ့ခေတ္တမိုင်းပုံပေါ်နဲ့အမျိုးသမီးများတာကိုထုတ်ခဲ့တယ်ဗောနော်ဆိုတော့ရည်ရွယ်ချက်ကပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးတွေကဘလိုပုံစံနဲ့ဖိနှိပ်နေတဲ့ကြားထဲကနေဘလိုယုံထွက်ပြီးတော့တော်လှန်ရေးထဲမှာဘလိုပါနေလဲဆိုတာဟာယူ highlight လုပ်ချင်တာဗောနော်ဆိုတော့အမျိုးသမီးတူကြီးကိုကျွန်တော်တို့တွေကဒီ230ကိုဒါ symbolism ဗောနော်ဆိုတော့တင်ကြားပြုပြီးတော့ကျွန်တော်မြင်မြင်ထားတာဖြစ်ပါတယ်။ဆိုတော့ဒီစာအုပ်မှာဆိုရင်ကျွန်တော်တို့ကအဓိကအချက်လက်အနေနဲ့လက်ရှိနိုင်ငံရေးအခြေအနေပါနေပေါ့နော်။ဆိုတော့နောက်တစ်ခုကကျွန်တော်တို့တွေကဒီတော်လှန်ရေးရဲ့အန်တီမပန်းတိုင်ဖြစ်တဲ့နိုင်ငံတော်တည်တည်ဆောက်ရေးပေါ့နော်။ဆိုတော့ကျွန်တော်တို့အာဏာရှင်စနစ်ပြိုကျပြီးတော့အာဏာရှင်စနစ်မဟုတ်တဲ့ကျွန်တော်တို့ Federal Democracy စနစ်ကိုကျွန်တော်တည်ဆောက်သွားမှာဖြစ်တယ်ပေါ့။ဆိုတော့အဲဒီစနစ်အတွက်ကိုကျွန်တော်တို့တွေအမျိုးသမီးတွေကဘယ်လိုပုံစံနဲ့ရှင်းသားထားသလဲယင်ကျွန်တော်နိုင်ငံရေးထဲမှာပေါ့နော်။ဆိုတော့ Federal Democracy လို့ပြောတဲ့အခါကျအမြင်စုံလင်ကွဲပြားမှုကဘယ်လောက်အရေးကြီးလဲ။ဒီအရေးကြီးတဲ့အထဲမှာအမျိုးသမီးကဘယ်လိုပုံစံနဲ့အရေးကြီးနေသလဲပေါ့နော်။ဆိုတော့အမျိုးသမီးပြစ်ပယ်တဲ့နိုင်ငံရေးကဘယ်လိုပုံစံသွားနိုင်တယ်လဲနဲ့အမျိုးသမီးပါဝင်တဲ့နိုင်ငံရေးကဘယ်လိုပုံစံရှိမလဲဆိုတာကျွန်တော်တို့က highlight လုပ်ပြီးတော့ဒီစာအုပ်ထဲမှာမေးထားတယ်ပေါ့နော်။
နောက်ထပ်ပြီးချင်တဲ့ဒီဘလူရီအကျင်းနဲ့ဒီစာစဉ်ကိုထုတ်ကြလဲဆိုတာကတော့အခုဖြီးတဲ့ထဲမှာလည်းပါသွားပါတယ်။ဒါအမျိုးသမီးတွေရဲ့အတန်ကိုထုတ်ဖော်ဖို့ပို့ပြီးတော့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်နိုင်ဖို့ဆိုတာမျိုးနားလည်ပါတယ်။ဟိုတဆက်တည်းထပ်ပြီးတော့မေးချင်တာကတော့ဒီစာစဉ်ကိုထုတ်ဝေတာကဒါ Politics for Women မြန်မာနဲ့ Sister to Sisters ဒါအမျိုးသမီးနှစ်ဖွဲ့ပူးပေါင်းပြီးတော့ထုတ်ကြတာဆိုတော့ Sister to Sisters ကတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာပေါ်ပေါက်လာတဲ့အခါမှာဒါကျွန်တော်တို့လည်းတော်တော်များများသိကြတယ်။ဒါပေမဲ့ Politics for Women မြန်မာနဲ့ပတ်သက်လို့တော့ဒါအခုနောက်ပိုင်းမှာကြားဘူးတာပါ။ဆိုတော့ဒီအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးစီချင်ပါတယ်။ဘယ်အချိန်ကစတင်ဖွဲ့စည်းခဲ့တာပါလဲ။ဘယ်လိုရွေချက်တင်နဲ့ဖွဲ့စည်းတာလဲဆိုတာကိုပြောပြပေးပါရှင်။
ဟုတ်ကဲ့ပါဆရာမရှင်ဆိုတော့ကျွန်တော်တို့ Politics for Women မြန်မာကဒါအမျိုးသမီးတွေကိုကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ပါဝင်ဆုံးဖြတ်ပိုင်ခွင့်ရရှိရေးကိုအခြေပြုပြီးတော့တည်ဆောက်ထားတဲ့အဖွဲ့အစည်းဖြစ်တယ်ဗျာ။ဆိုတော့အဖွဲ့အစည်းရဲ့တည်ဆောက်တဲ့ပုံစံကတော့ကျွန်တော်တို့ကဒီလူမှုအဝိုင်းဝိုင်းပုံစံဆိုတော့ကျွန်တော်တို့က community based ပုံစံနဲ့ community ရဲ့အတိုင်းအဝိုင်းတစ်ခုအနေနဲ့တည်ဆောက်ထားတာဖြစ်တယ်။ဆိုတော့ရည်ရွယ်ချက်ကကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးထဲမှာမပါဘူးဆိုရင်ကျွန်တော်တို့မလို့ခြင်းနဲ့ဒီအနာရှင်လက်သစ်တွေထွက်လာမယ်ဆိုတာဟာပေါ့။ဆိုတော့ဒါကိုကျွန်တော်တို့တွေကထပ်မလို့ခြင်းတော့မလို့ခြင်းဘူးဆိုရင်ကျွန်တော်ကဖြတ်ဖို့အတွက်ဆိုရင်ကျွန်တော်အနာရှင်ကိုမွေးနေတယ်ဖိုဝါရနဲ့လူမျိုးကြီးဝါရကျွန်တော်အပြစ်ဖြတ်ဖို့လိုတယ်ပေါ့နော်။ဆိုတော့ဒီဖြစ်နိုင်မှုအတွက်ကိုကျွန်တော်တို့ Politics for Women မြန်မာကအတောင်ပတ်နိုင်ရင်လည်းထားတယ်ပေါ့နော်။ဆိုတော့ Politics for Women မြန်မာရဲ့ဒီ values ကဘာလဲဆိုတော့တကယ်ဒီ Federal နဲ့ Democracy အတွက် basic ဖြစ်တဲ့တန်းတူညီမျှမှုနဲ့ကိုယ်ပိုင်တရားဟန်ခွင့်ဆိုတော့ဒီအခြေခံနဲ့နောက်ပြီးတော့အမြင်ဆုံးလင်ကွဲပြားမှုကိုအလေးထားဖို့အခြေခံတယ်ပေါ့နော်ဆိုတော့ဒါလေးကိုအခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်ဆရာမ
ဒါမက်လီလီယန်ဆိုလို့ရှိရင်ဒါဒီအဖွဲ့ကိုစပြီးတော့မတီတည်ထောင်ခဲ့တဲ့သူလို့လည်းသိရပါတယ် ဆိုလက်ရှိမှာရောဒီအဖွဲ့အနေနဲ့အခုပြောသွားတဲ့ရည်ရွယ်ချက်တွေနဲ့ဘယ်လိုလှုပ်ရှားမှုတွေကိုအဓိကဆောင်ရွက်နေတာမျိုးရှိပါလဲရှင့်
ဟုတ်ကဲ့ပါဆရာမ။ဆိုတော့ကျွန်တော်တို့ဒီ Fortis for Women မြန်မာကအမျိုးသမီးတွေနိုင်ငံရေးထဲမှာပုံမှန်ပါဝင်ပြီးတော့အပြည့်အဝဆုံးဖြတ်ပိုင်ခွင့်ရရှိရေးပေါ့နော်။ဆိုတော့ဒါအတွက်ဆိုရင်ကျွန်တော်တို့တွေကအမျိုးသမီးတွေကို empowerment လုပ်တယ်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့သင်တန်းပေးတယ်၊သုံးနာသင်တန်းပေးတယ်ပေါ့နော်။ဆိုတော့နောက်တစ်ခုဖက်ကြတော့ကျွန်တော်တို့တွေကအမျိုးသမီးအတန်အတွက်အမျိုးသမီးတွေရဲ့အတန်ကလူတိုင်းကြားနိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့တွေက media platform အနေနဲ့ Fortis for Women မြန်မာကအမျိုးသမီးပြန်အမျိုးသမီးအားမယ်ဆိုတဲ့ channel ပေါ့နော်။ဆိုတော့ channel စာစင်ကိုပုံမှန်ထုတ်တယ်။ဒုတိယတစ်ခုကနောက်တတိယတစ်ခုကကြတော့ကျွန်တော်အမျိုးသမီးတွေကအခွင့်အရေးတိုင်းပေါ့နော်။လက်ရှိ New Dawn ရေးမှာထွက်ပေါ်လာတဲ့သို့မဟုတ်ဥဆောင်နေတဲ့နိုင်ငံရေးအခွင့်အရေးတိုင်းမှာအမျိုးသမီးတွေတိပိယဝပါဝင်ဖို့ပေါ့နော်။ဆုံးဖြတ်နိုင်တဲ့အရေးအတွက်သို့မဟုတ်အရေးချင်းပြည်ဝပါဝင်ဖို့အတွက်ဆိုတော့အမျိုးသမီးတွေဒီနိုင်ငံရေးအခွင့်အရေးတိုင်းမှာပါဝင်ဖို့ကျွန်တော်တို့တွေက advocacy လုပ်တယ်ပေါ့နော်။ဆိုင်နောက်ဆုံးတစ်ခုခက်ကြတော့ကျွန်တော်တို့တွေသွားကျင်တဲ့ဒီနိုင်ငံရေးစနစ်ပေါ့နော်။ပုံမှန်ကောင်းဖို့လည်းနိုင်ငံရေးပြည်သူတွေကိုစားပြုတဲ့နိုင်ငံရေးကန်လူညီများနိုင်ငံရေးဆိုင်ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ရရှိတဲ့နိုင်ငံရေးရဖို့အတွက်ကျွန်တော်တို့တွေက research တွေလုပ်တယ်ပေါ့နော်။ကုသတနာလုပ်ပြီးတော့အပေဟာတွေကပုံပြီးတော့ကောင်းတဲ့လမ်းကြောင်းတွေဖြစ်တယ်ပုံပြီးတော့ကောင်းတဲ့နီးနာတွေဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့တွေကသုတေသနလုပ်တယ်။ဆိုတော့အနှစ်ချုပ်ပြောရမယ်ဆိုတော့တင်တန်းနေပေးတယ်။ channel လုပ်တယ် advocacy လုပ်တယ်နောက်ဆုံးသုတေသနလုပ်ပေါ့နော်ဆရာမ
။ဆိုတော့ဒီလက်ရှိမြန်မာနိုင်ငံမှာဒါဒီ2021အာဏာသိမ်းမှုနောက်ပိုင်းပေါ့နော်ຫນွေဦးဒေါ်လန်ရေးဒီထဲမှာအလွာဆောင်ကအမျိုးသမီးတွေလည်းကဏ္ဍဆောင်ကနေပြီးတော့ပါဝင်နေကြတာရှိပါတယ်။အမျိုးသမီးတွေပါဝင်မှုများပါတယ်။ဒါပေမဲ့ဒီဥဆောင်မှုကံကဏ္ဍနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာရောအတိုင်းအတာတစ်ခုထိနေရာရပြီလို့ယူဆမိပါလားဘလို့ထင်ပါလဲရှင
်။ဟုတ်ကဲ့ဆရာမ။ဆိုတော့ကျွန်တော်ရဲ့ draft ပေါ့နော်။ဆိုတော့အကြံဉာဏ်ပဲလုပ်ထားတဲ့ research ပေါ့နော်။ဆိုတော့ finding ရဆိုရင်နောက်ဆုံး decision ချလို့ရတဲ့နေရာနောက်ဆုံးဆုံးဖြတ်ချက်ချမှတ်တဲ့ဒီဥပဒေတွေတို့ဖတ်လို့နေရာမျိုးမှာအမျိုးသမီးကအခုချိန်ထိတုံ့ရရကြရင်တော့ပေါ့နော်လုံးဝမပါသေးဘူးဘယ်ဖွဲ့စည်းမှမရှိသေးဘူးပေါ့ဒါအရန်ဝန်းနေစရာဖြစ်တယ်လို့ကျွန်တော်တို့တွေကဒီဟာကြီးကအာဏာရှင်စနစ်ကကျွန်တော်နိုင်ငံမှာရင်ကျိမှုရကိုလက်ခံနေသေးတယ်ဆိုတာဟာကိုပြတာပေါ့နော်ဆိုတော့ဒုတိယတစ်ခုကဘာလဲဆိုတော့နောက်ထပ် finding တစ်ခုကစီမံခန့်ခွဲတဲ့နေရာတွေပေါ့နော်ဆိုတော့ administration လုပ်တဲ့စီမံခန့်ခွဲတဲ့နေရာမှာဆိုရင်လည်းလက်ရှိချိန်ထိ30ရာခိုင်နှုန်းအောက်ပဲရှိသေးတယ်ပေါ့နော်ဆိုတော့တို့ပေမဲ့အဖွဲ့ဝင်ပေါ့နော်ဆိုတော့တကယ်တောက်တုံမေရဒါမှမဟုတ်သူ့မဟုတ်ဆိုရင်ဒီထက်ထဲဝင် DDS နဲ့လုပ်နေရတဲ့အလုပ်တွေမှာတော့အမျိုးသမီးတွေက50ရာခိုင်နှုန်းကျော်ဆိုလိုတာကဒီတွေးရှိချက်ကိုအခြေခံပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့တွေအမျိုးသမီးတွေကကြာရကဏ္ဍနေပါဝင်နေဆိုရဲခေါင်းစဉ်အောက်ကနေကျွန်တော်တို့တွေကအဖွဲ့ဝင်ဆိုတဲ့နေရာတွေမှာပဲပါလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဆုံးဖြတ်ပိုင်ခွင့်နေစီမံခန့်ခွဲပိုင်ခွင့်တွေမှာကျွန်တော်တို့တွေကပြပြဝဝမရရှိနေတယ်ဒါအရန်ဝန်းနေစရာကောင်းတယ်လို့ဒါပါဝဟိုက်လိုက်လို့လဲဆိုတော့ကျွန်တော်တို့တွေကအမျိုးသမီးကိုဆုံးဖြတ်ပိုင်ခွင့်ပေးဖို့အတွက်အရန်တူတုံနေသေးတယ်ပေါ့နော်ပုံလေးနေသေးတယ်ဒုဖွဲ့စီကအမျိုးသမီးရဲ့ဒီစွမ်းဆောင်နိုင်ရည်ကိုလက်ရှိချိန်ထိမယုံကြည်နေသေးဘူးလက်မခံနေသေးဘူးဆိုတာကိုမြင်ရတယ်ပေါ့နော်ဆရာမဆိုတော့လက်ရှိချိန်ထိကတော့ဆုံးဖြတ်ပိုင်ခွင့်နဲ့ပတ်သက်ရင်တော့ကျွန်တော်အနေနဲ့ကတော့မရှိသလောက်နည်းတယ်ရှိနေတဲ့ဟာတွေအကုန်လုံးကလည်းလှုပ်ဆောင်မှုအတွက်ပေါ့နော်ဆိုတာလှုပ်ရှား activity တွေကို implement လုပ်နေတဲ့ level မှာပဲရှိနေတယ်လို့ဆိုတာ
အခုချိန်ဒါ2021အာနာသိန်းနာ3နှစ်ကျော်လာခဲ့ပြီပေါ့နော်ကျတော့အာနာရှင်ညီကုံချုပ်ပြီးတော့မာရီပြည်သူအုပ်ချုပ်တဲ့ Federal Democracy တိဆောက်ဖို့ဆိုတဲ့ပြည်သူတွေရဲ့ရည်မှန်းချက်ရှိပါတယ်ကျတော့ဒီလိုရည်မှန်းချက်ကိုအကောင့်ထည့်ဖော်တဲ့နေရာမှာစစောကပြောခဲ့တယ်လို့ပဲအမျိုးသမီးတွေပါဝင်မှုများပြပေမဲ့လို့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအားနည်းနေသေးတယ်ဆိုတော့ဒီလိုအားနည်းတဲ့အချက်ကရောဒီလှုပ်ရှားမှုရှေ့ရောက်ဖို့အတွက်နောက်နေနေတဲ့အချက်တခုလို့များယူဆမိပါသလား
ဟုတ်ဆရာမ။ဒါကျွန်တော်တို့ဒီမေးခွန်းကိုနှစ်ခုခွဲပြေးနေတယ်ပေါ့နော်။ဒါကျွန်တော်တို့ရဲ့ပန်းနိုင်ကအာဏာရှင်ချုပ်ငြိမ်းပြီးတော့ Federal Democracy ကိုရရှိဖို့အတွက်ဆိုတာဖြစ်တယ်။ဆိုတော့ကျွန်တော်ကတော့၃ခုမြင်တယ်။အာဏာရှင်စနစ်ချုပ်ငြိမ်းရမယ်။နောက်တစ်ခုကအာဏာရှင်လက်တက်တွေမပေါ်ဖို့လိုတယ်။အဲအကြောင်းမှာကျွန်တော်တို့တွေက Federal Democracy ကိုတည်ဆောက်အောင်မှာဖြစ်တယ်ပေါ့။ဆိုတော့ကျွန်တော်တို့ကနောက်တစ်ခုကကျွန်တော်တို့မျက်စိထဲမှာမြင်ရမယ့်ကိစ္စကကျွန်တော်တို့ဒီစစ်အာဏာရှင်ပြိုကျလိုက်ရုံနဲ့ Federal Democracy ကယုံကြည်ပေါ်လာမှာဟုတ်။ဆိုတော့ကျွန်တော်တို့ကအိမ်အပြတ်ကိုဖြိုးဖို့အတွက်တအားလွယ်တယ်။ဟုတ်မယ်အိမ်အသစ်ကိုတိဆောက်ဖို့အတွက်ကျွန်တော်တို့မှာဉာဏ်ပညာရရောနှလုံးညီရရောအပြည့်အဝရှိဖို့လိုတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကကျွန်တော်တို့တွေကစစ်အာဏာရှင်စနစ်ဖြစ်နေတဲ့အကြောင်းရင်းထဲမှာလည်းဖိုးဝါရနဲ့ဒီလူမျိုးကြီးဝါရတွေပါတယ်အုပ်စု mindset ပြီးဒီအစုအဖွဲ့ကပဲစိုးမိုးရမယ်ဆိုတော့အတွေးတွေပါတယ်ဒီအတွေးတွေကစစ်အာဏာရှင်ကိုဖြစ်စေတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီတော်လှန်ရေးထဲမှာပါတဲ့သူတွေအကုန်လုံးကကိုတိဆောက်ခြင်းနဲ့နိုင်ငံကိုကိုယ်တိုင်ကတိဆောက်ဖို့လိုတယ်ဒီတွေ့တီးဆောက်ခြင်းနဲ့စနစ်နဲ့မကိုက်ညီတဲ့ယဉ်ကျေးမှုတွေကျွန်တော်တို့မှာ လူတိုင်းမှာရှိတယ်ဒါတွေကိုလည်းကိုယ့်ကိုပြန်ပြီးတော့တော်လှန်ဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့မှာရှိနေတဲ့အာနာရှင်စနစ်တွေရှိတယ်ကျာနာရှင်စိတ်ဓာတ်တွေရှိတယ်အာနာရှင်အမှုကျင့်တွေရှိတယ်အာနာရှင်လွှဲခေါ်တွေရှိတယ်ဒါတွေကိုမတိုက်ထုတ်နိုင်မချင်းကျွန်တော်တို့ Federal Democracy ကိုစလို့ရမှာမဟုတ်ဘူးပေါ့နော်ဒီလက်ရှိချိန်ကြီးကတော့ကျွန်တော်အမြင်ကအာနာရှင်အမှုကျင့်တွေကိုအတိုင်းအတာတစ်ခုထိကြည့်သုံးနေသေးတယ်ပေါ့နော်ဆိုတော့ဒီလိုမျိုးစိတ်ဓာတ်နဲ့ကျွန်တော်တို့ Federal Democracy ကိုတိဆောက်လို့မရဘူးဒါတစ်ပိုင်းနောက်တစ်ခုကဒီလိုစနစ်တစ်ခုကိုတည်ဆောက်ဖို့အတွက်အမျိုးသမီးတွေမပါဘူးဆိုရင်ရောဘာဖြစ်လဲပေါ့နော်ဆိုတော့အမျိုးသားတွေကြီးပဲလုပ်ရင်ရောမဖြစ်နိုင်ဘူးလားဆိုတဲ့စဉ်းစားချက်ရှိရအောင်နော်ဆိုတော့အမျိုးသားကိုပြောတဲ့အခါကျရင်ကျွန်တော်ကအမျိုးသားဆိုတာအကျန္တာတစ်ခုတည်းကိုပြောတာမဟုတ်ဘူးပေါ့နော်ဖလိန်တစ်ခုတည်းပြောတာမဟုတ်အမျိုးသားအသွေးခေါ်ဆိုတဲ့ဟာလို့ရတယ်ဆိုတော့အမျိုးသားအသွေးခေါ်ဒီအမျိုးသမီးအသွေးခေါ်ဒီမျိုးတွေကိုကျွန်တော်ကပို့ပြီးတော့ highlight လုပ်ချင်တယ်ပေါ့နော်ဆိုတော့တချို့အမျိုးသမီးတွေပိုလာတဲ့ခြေတုံးတဲ့အမျိုးသမီးရှိတယ်အမျိုးသားဇယိုက်လက္ခဏာရှိတဲ့အမျိုးသမီးကိုပြန်ပြီးတော့ဖိနှိပ်တဲ့အမျိုးသမီးရှိတယ်။ပိုဝါဒရှိနေတဲ့လူသားတယောက်ကပိုဝါဒဆိုတာဘာလဲပေါ့နော်။ဆိုတော့ပိုဝါဒဆိုတာကျွန်တော်တို့ကအင်အားနှုတ်တဲ့သူသို့မဟုတ်တဲ့ခါကျရင်ဒီရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာနှုတ်တဲ့သူကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ကိုမပေးဘဲနဲ့အခြားသူရဲ့အခွင့်အရေးကိုကျွန်တော်တို့တွေကယူပြီးတော့ဆုံးဖြတ်နေတဲ့ဟာကိုဒါပိုဝါဒလို့ကျွန်တော်သတ်မှတ်တယ်။ဆိုတော့ကျွန်တော်တို့နိုင်ငံကြီးကိုတည်ဆောက်တဲ့ခါကျရင်ရယုံရှင်လေးပဲတွေးပြီးတော့တိဆောက်တင်တယ်ပေါ့နော်ဆိုတော့ကျွန်တော်လူသားတွေဖြစ်တယ်အားလုံးတန်းတူညီညွတ်လို့ရတယ်လူတိုင်းကကိုယ့်အရေးကိစ္စကိုကိုယ့်ကိုစိတ်ကြိုက်ရွေးချယ်ပိုင်ခွင့်ရှိတယ်ဒါနဲ့ကျွန်တော်တို့ကတိဆောက်ဖို့လိုတယ်ပေါ့နော်ဆိုတော့အဲ့တော့မှပဲ Federal Democracy ကိုရမှာဖြစ်တယ်လို့ဆိုတာ I found the power
မကင်ပြူတို့ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါဗျာအခုထုတ်လွှင့်နေတဲ့ video ရဲ့သတင်းနဲ့ season နဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရစေဗျာအခုတော့သုတဆုံနဲ့ American တခွင့် season လှည့်ကြပါပြီသုတဆုံနဲ့ American တခွင့် season မှာပင်လယ်ကမ်းရိုးတန်းရေတိုက်စားတွေကိုကာဝယ်ဖို့တာနာကြောက်တန်းတူတွေဖန်တီးထားတာမွန်လူမျိုးတွေဖွင့်လှစ်ထားတဲ့လက်သက်အလှပြင်ဆိုင်တနတ်ပါကြောက်ကင်လယ်စားတွေကိုကိုအောင်ကစူးစိတင်ပြထားပါတယ်ဗျာ
ပင်လယ်သမုဒ္ဒရာရေမြင့်နေပြင်းတက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တို့ချောင်းရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအရေးပြော်ကနေအခုလိုပင်လယ်ရေမြင့်နေပြင်းတက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတမန်တွေမဆောက်ဘဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေတုံးလာပါတယ်။ကမာကောင်လေးတွေခုနာဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါအဲ့ထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
Traditionally eroding shorelines you place hard structures.
ဘုရင့်ကကန်ဆက်တရှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားရှိအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရည်နေပါတယ်။ဘောလုံးပုံစံလူလုံးတန်တာချုပ်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
။ရင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝန်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနီတရဝခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာ
ပါ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလဲ50လောက်ကိုပြန်တန့်ပေးပါတယ်ရေနောက်တွေကိုပြန်ကြည့်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပ
ါရင်းနှီးပင်ရှိတွေဟာကမ်းရိုးတန်းရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါတွေရှင်သန်ကြီးပြင်းရာဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အရှိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပူထူလာစေပါတယ
် Yes so the more eelgrass sits in the bay
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှကမ်းရိုးတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါတယ်ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်ကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်ဒီရင်ကြီးပင်တွေဟာငားတွေငှက်တွေအစားလေးဖြစ်ပါတယ
်ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်3ဧကလောက်ထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာ ပုံစံလှလှဒီဇိုင်းအဆန်တွေလက်သေးပေါ်မှာဖန်တီးပေးရတာကိုကြိုက်နဲ့တက်တာအပြင်ဝင်းဝေးကောင်းတဲ့လုပ်ငန်းလည်းဖြစ်တာကြောင့်လက်သေးခြေသေးအလှပြင်ဆိုင်ကိုဖွင့်ပြထားလို့နေလစ်ဆိုင်ဖွင့်သူတွေကပြောပါတယ်အမေရိကမှာအခြေချနေထိုင်လာသူတွေအနေနဲ့ခုခါကိုယ်ပိုင်လုပ်ငန်းတွေဖွင့်လှစ်လုပ်ကိုင်နိုင်ဖို့ဟာအမေရိကန်အိမ်မက်တစ်ခုဖြစ်တာကြောင့်လည်းအခုလိုအကောင့်တွေပေါ်လာလို့ဆိုရတယ်မိဝါစွမ်းဟာခင်မွန်းဖြစ်သူစီလိုက်လာရင်အမေရိကန်ပြည်ထောင်စုမှာ2005ခုနှစ်ကတည်းကအခြေချနေထိုင်လာတာပါအဲ့ဒီအချိန်ကတည်းကအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေပြီး2018ခုနှစ်မှာတော့နေလစ်ခြေသေးလက်သေးအလှပြင်ဆိုင်ကိုဖွင့်ခဲ့ပါတယ်အဲ့ဒီမတိုင်ခင်နှုန်းကတော့တခြားဆိုင်မှာဝန်ထမ်းဘဝနဲ့လုပ်ကင်ရင်ခြေသေးလက်သေးအလှပြင်လုပ်ငန်းကိုလေ့လာခဲ့ပါတယ
်အာဆာဝစ်ကျတော့ဖက်ဒီကဲကောမှာခြေတော့ဒီဆေးတယ်နောက်ပြီးတော့အာအင်တာဗျူးဆိုးပေးတယ်လက်သေးလက်တဲအတူရောလက်တဲကိုလက်တဲအမျိုးဂျာတို့ရှိတဲ့ပါရာရှိတယ်နောက်ပြီးတော့အကောင့်လေးရှိတယ
်နေလစ်လက်တဲခြေတဲအလှပြင်ဆိုင်ကိုတခြားတငယ်ချင်းနှစ်ယောက်နဲ့အတူပူပေါင်းဖွင့်လှစ်ခဲ့တာလို့လည်းမိဝါစွမ်းကပြောပါတယ်စိုက်မဖွင့်ငယ်မှာဘလိုနေရာမျိုးမှာဖွင့်မယ်ဘလိုလူတွေကိုအဓိကထားဝန်ဆောင်မှုပေးနိုင်မလဲဘလိုလက်တဲခြေတဲဒီဇိုင်းပုံတွေခက်စားနေတယ်လဲဆိုတာကိုလည်းမပြတ်လည်လာရတာပါအမေရိကကိုလာကလေးကအဖိုးကြီးမျိုးကိုတန်းရောက်လာသူတွေရှိသလိုတချို့လဲကိုအတိုင်းဝိုင်းမိတ်ဆွေတွေရှိရာကိုပန်ဆယ်ဗေးနီးယားပြည်နယ်ကနေပြောင်းလာပြီးလုပ်ငန်းအတူတူလုပ်ဖြစ်သွားပါတယ်
ကျမလောက်လောက်တာဒီလက်သေးကိုပေါ့နော်အခုဆို6နှစ်ရှိပြီဒီဇူလိုင်23ရက်နေ့ဆို6နှစ်ရှိပြီဒါပေမဲ့စိတ်ဝင်စားတော့ပေါ့လောက်တော့ပေါ့ကြိုက်တော့ပေါ့နော်သူများကိုအလှပြင်ပေးမှနဲ့ကိုလောက်ရင်လည်းအဲ့လိုမျိုးပေါ့နော
်အလုပ်တစ်ဖက်နဲ့မိသားစုကိုကြည့်ရှုဆောက်ရှောက်ခွင့်လည်းရနေတာပ
ါတယောက်တည်းလောက်လို့ရှိရင်အဆင်မပြေဘူးလေပါဖြစ်လို့ဆိုတော့ဒီနိုင်ငံမှာကကိုယ့်ရဲ့မိသားစုကကူညီမဲ့တူမရှိဘူးကလေးလေးရှိတဲ့အတွက်ကြောင့်အဲ့ဒါကြောင့်တငယ်ချင်းနဲ့အတူတူဖွဲ့ပြီးတော့ကလေးကိုလည်းသွားကြည့်လို့ရတယ်အလောက်လောက်လို့ရတယ်ဒီအလောက်ကအဆင်ပြေဆုံးပဲမိသားစုအတွက်ကမိန်းကလေးအတွက်ပဲပေါ့နော်
နေလစ်ဆိုင်ကိုအချက်ကျကျတဲ့နေရာမှာရွေးချယ်ဖွင့်လှစ်ခဲ့တယ်လို့လည်းဆိုရတယ်။ဆိုင်ကိုလာသူတိုင်းကိုအကောင်းဆုံးဝန်ဆောင်မှုပေးဖို့ဝန်ထမ်းတွေကိုအမြဲမပြတ်လေ့ကျင့်သင်ကြားပေးနေတာလို့လည်းပြောရတယ
်။ I love coming here because the customer service is wonderful.
ဒီဆိုင်ကိုလာရတာအတော်လေးစိတ်တိုင်းကျပါတယ
်
။လက်သေးပြင်ပေးတာလည်းလှတယ်။အားလုံးကလည်းဆက်ဆံရေးကောင်းကြတယ်။ပြီးတော့ကျမမိဘတွေကဒီဝင်းကျင်မှာပဲနေတာပါ။ Washington DC မှာလည်းနေပေမဲ့လက်သေးပြင်ဖို့ကိုတော့ဒီမှာပဲလုပ်ဖြစ်ပါတယ်။
ဆိုင်မှာဝန်ထမ်း15ယောက်ရှိပါတယ်။နေရာဒီကျောင်းပည့်ရမို့မိဘကိုလာကူသူလည်းရှိပါတယ
်
အလုံးလိုသဘောမထားပါဘူး။ကိုအားနေတဲ့အချိန်မိဘလုပ်ငန်းကိုလာကူပေးတဲ့သဘောပ
ါ
။အလှပဖန်တီးပေးတဲ့ဆိုင်တဆိုင်ရေရှည်ရက်တီတိုးပေါ်ဖို့ဆိုရင်လုပ်ငန်းညီမှန်းချက်ပြည့်မြောက်အောင်အားထည့်ဆောင်ရွက်ဖို့လိုသလိုအသေးစိတ်လည်းဂရုစိုက်လှူဆောင်ပေးရတာပါ။ဒါကြောင့်ဆိုင်ကိုအမြဲလာသူတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပြီးအခါအားလျော်စွာဝန်ဆောင်မှုဇင်းနှုံလျှော့ပေးသလိုနေလစ်ဆိုင်ကနေပုံစံဒီဇိုင်းအစံတွေနဲ့အလှဆင်ပေးနေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်သူမှလက်နက်အလွယ်တကူဝယ်ယူကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတချို့ကကန့်ကွက်ကြသလိုတချို့ကတော့လည်းလက်နက်ကြောင့်မိသားစုဝင်တွေထိခိုက်ဆုံးရှုံးခဲ့တဲ့ကြားမှာပဲတနက်ကင်ဆောင်ခွင့်ကိုလိုလားနေကြတာပါ။ Northland College ကပမောက်ခ Angela Stroud ဆိုရင်တနက်အတူအရှိမျိုးစုံ6လက်ပိုင်ပါတယ်။ဒီလိုလက်နက်ပိုင်ဆိုင်ရာမှာတနက်ကိုအသုံးပြုပြီး NA ကိုကာကွယ်တာတဲ့ကိုဘာသာဓမ္မမဟုတ်တခြားသူတူကို NA ကြောက်ရောက်စေတဲ့အခြေအနေမျိုးပုံများတယ်လို့ဆိုပါတယ်။သူ့မိသားစုဝင်တွေထဲမှာတနက်နဲ့ကိုဘာသာမတော်တဆပြန်ပစ်မိပြီးတော့တည်ဆုံသွားတာကိုဘာသာပြန်ပစ်ခတ်စီရင်တဲ့သူတွေလည်းပါပါတယ
်။ Our issue with gun violence is that guns are so
တနက်ကအကြမ်းဖက်ပြုမှုကြရတွေကလူတွေအားလုံးအလွယ်တကူတနက်ဝယ်လို့ရနေလို့ပါ။တနက်ပိုင်ခြင်းကြလို့လူနဲ့မကွာစောင့်ထားခြင်းလို့ဒါမှမဟုတ်ဘာကြောင့်လဲဖြစ်ဖြစ်လူချင်းကြတယ်ဆိုရင်ဝယ်ကြပါ။ကျွန်မလည်းလူချင်ပါတယ်။ဘယ်သူတွေမှတနက်ပါလာလဲဆိုရလဲသိချင်ပါတယ်။ဒါပေမဲ့ဘယ်သူပဲဖြစ်ဖြစ်ဘယ်မှာပဲဖြစ်ဖြစ်အလွယ်တကူဝယ်ကင်တာမျိုးတော့ဖြစ်လို့မရပါဘူး။
တနက်ကင်ဆောင်တဲ့အခါစိတ်ကြွစေတဲ့အကြောင်းနဲ့သူကပြောရတယ်။ဒါပြင်ကုလိုလက်နဲ့ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာအမြင်ကွဲပြားမှုတွေနဲ့နဲ့ရှိုင်းရှိုင်းဖြစ်နေကြတဲ့အချိန်မှာတော့ဆွေးနွေးဖို့လိုတဲ့အကြောင်းနဲ့သူကထောက်ပြပါရတယ်။
if we become much worse than we are today or we
tini ti chin che po kaung la nai de lo po so la nai ma le lo ngae 15 ne law ga su yin mu jo chang ni ma ta tet ne pi khat khan ya de a kha be lo a kha kwe yu ya me so ra myo tin pe ni ya de so ra ko se ku mi ma daw ma hou ba u akhu ro da ga pou man lo yu lo sin lo phit ni ba bi
a phi sha mu be lo ka khe de kaisa myo we phit phit nyo lin che tha a phi sha mu le tu ga pyo ba de ta cha jam pat mu re ko a song tat ta si nai ga de lo ta nat ne a jam pat pi khat mu re ko le a song tat nai mu a phi ရှာနိုင်မှာဖြစ်ကြောင်းသူကပြောပါရခင်ဗျာ
ကိုအောင်တက်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံနဲ့နိပညာကဏ္ဍကြည့်အောင်ပါဗျာစိတ်ကိုပျော်ရွှင်စေတဲ့ဟော်မုန်းထုတ်ပေးတဲ့တရားဟာကာဘိုဟိုက်ဒရိတ်တစ်မျိုးဖြစ်ပြီးစားသုံးသူတွေစွမ်းအင်ရဖို့ရေးပါတယ်လို့လွန်ခဲ့ရင်တော့အန္တရာယ်ရှိတယ်လို့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ဘာကြောင့်ပါလဲဒေါခင်မျိုးသက်ကဒီတစ်ပတ်စူးစီးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
တရားကြောင့်ကိုသိတယ်လို့ပါဆရာ။ဆရာဒီနေ့တရားကြောင့်ကိုပြောပြပေးပါ။တရားဆိုလို့ရှိရင်လူအတွက်အန္တရာယ်ရှိပါတယ်လို့ဆရာ
။တရားစားတာအန္တရာယ်ရှိတယ်လို့လည်းပြောလို့ရတယ်။အန္တရာယ်မရှိဘူးလည်းပြောလို့ရတာပေါ့။ဘာကြောင့်လဲဆိုရင်တရားကလူတွေအတွက်တကယ်လိုအပ်တဲ့ပစ္စည်းရှိဖြစ်တဲ့အတွက်အန္တရာယ်ရှိတယ်ဆိုတော့မစားလို့တော့မရဘူးသိရပါတော့။အဲ့တော့အန္တရာယ်ရှိတယ်ဆိုတာလည်းဘယ်ခံမှာလဲဆိုရင်အလုံးကျုံစားမှာပဲဟိုစားလို့ကြားလို့ဘယ်ဟာမဆိုတော့အများကြီးစားရင်တော့အန္တရာယ်ရှိတယ်စားတော့တိတိတသာချက်ချင်းဖြစ်ပေမဲ့ကြားကဖြည်းဖြည်းချင်းချင်းနဲ့ဖြစ်လာတယ်ကိုယ်အလေးချိန်လည်းတိုးလာတယ်နော်စီးကျူယောဂလည်းဖြစ်တဲ့အတွက်သူ့အန္တရာယ်ရှိတယ်လို့ပြောနိုင်ပါတယ်ကြားကိုကျွန်တော်တို့ကကာဘိုဟိုက်ဒရိတ်လို့ခေါ်ပါတယ်လူတွေသုံးနေတဲ့ဓာတ်ဆီလို့ရေနံဆီလို့ရေနံလို့ဟာဟိုက်ဒရိုကာဘွန်ပေါ့သူလည်းစွမ်းအင်ပေးတာပဲ၊တရားလည်းစွမ်းအင်ပေးတာပဲ။လူတွေအတွက်စွမ်းအင်ကအရေးကြီးတာတရားကဖြစ်ရပါလေ။တရားကိုစားလိုက်ရပြီဆိုရင်လူတွေပျော်သွားတာ။တရားလည်းစားလိုက်ရပြီတော့လူရဲ့အုံနောက်ထဲကနေပေါ့အချက်ပေးလိုက်တယ်။ပျော်ရွှင်စေတဲ့ဒိုပါမင်းဆိုတဲ့ဟော်မုန်းစေထွက်လာပါလေ။အဲဒိုပါမင်းကတရားစားရင်ခါမှထွက်လာတဲ့လူတွေကပျော်ကြတယ်။လူတွေကတရားကိုအမှန်တန်ကြိုက်တယ်။သို့တော့ဒါကိုအများကြီးစားရင်အန္တရာယ်ရှိတယ်ဆိုတာကိုတဖြည်းဖြည်းသိလာရပါလေ
။ပါတယ်ဆရာ။ဆိုတော့ဒီတကြံနဲ့ပတ်သက်ပြီးတော့ဟိုချေချေမြင့်မြင့်သိရအောင်ပထမဆုံးတကြံနဲ့ပတ်သက်တဲ့ဓာတုဖွဲ့စည်းပုံအကြောင်းအရင်ပြောပြပေးပါဆရာ
။တကြံကိုကျွန်တော်တို့က sucrose for chemistry ကတော့နော်ဒါဟုတ် disaccharide လို့ခေါ်ပါလေ။ disaccharide မှာ carbon 12လုံးပါတယ်။ hydrogen နဆက်နှလုံးပါတယ်အောက်ဆီဂျင်ဆက်တလုံးပါတယ်အဲ့တော့ C2H22O11 ဆိုတာရှိတယ် C12 ကိုဖယ်လိုက် H22O11 က H2O ဖြစ်တယ်ဒါကြောင့် C ဆက်နှလုံးနဲ့ရေဆက်တလုံးပေါင်းလိုက်ရင်ဒါကိုကာဘိုဟိုက်ဒရိတ်ဆိုတော့ရေနဲ့ကာဘွန်ပါတဲ့ပစ္စည်းလို့ခေါ်ပါတယ်ဟိုက်ဒရိတ်ဆိုတာရေကိုပြောတာပါအဲ့တော့ဒါက disaccharide ဆိုတော့ monosaccharide ဆိုလည်းရှိမှာပဲဆိုသိကြတာပေါ့monosaccharide ဆိုတာ glucose လို့မျိုး fructose လို့မျိုး glucose ကတော့အားလုံးကြားဘူးတဲ့ glucose ဆိုတော့လည်းကြားအောင်ဖွဲလိုက်ရင် glucose ရတယ်နောက်တစ်မျိုးကတော့ fructose ဆိုတာဖြစ်လာတယ်ဒါကအသေးအနှံထဲမှာရှိတယ်အဲ့ဒီအခြေခံကြတဲ့ပစ္စည်း glucose နှစ်ခုပါရင်တော့ sucrose လို့ကျွန်တော်ခေါ်ပါတယ်အဲ့ disaccharide ပြီးရင် polysaccharide ထိကို disaccharide တွေကရောသွားပေါင်းသွားနိုင်တယ်ဥပမာအဖြစ် fiber စီအသီးတွေမှာပါတဲ့ saccharide တွေကြတော့ polysaccharide တွေဖြစ်တယ်အဲ့ဒါကို fiber လို့ခေါ်ပါလေသူ့ရဲ့ formula က C6H10O5N ဆိုတော့เนาะအလုံးပေါင်းများစွာပါတယ်လူကတရားကိုစားတယ်အပင်နေကြတော့တရားကိုထုတ်လို့တဲ့အပင်ကိုသူ့ကိုခန္ဓာသူ့ရဲ့ပင်စီပေါ့သူ့အကိုင်းခက်ကြီးကြီးထွားစေဖို့တရားကိုသူ့ကိုယ်တိုင်ချက်လို့ဆိုတာကကျွန်တော်အပင်တွေကိုစားတယ်အပင်တွေကကျွန်တော်တို့ဇီကနေရှူထုတ်လိုက်တဲ့ကောင်းတဲ့အောက်ဆိုက်ကိုသူကသုံးတယ်ကောင်းတဲ့အောက်ဆိုက်လေတွေကနေသူယူလိုက်တယ်ပြီးတော့ရေနဲ့သူပေါင်းဆက်တယ်ဘလို့ပေါင်းလဲဆိုရင်နေအောင်ချီကနေပြောအဲ့ဒီစွမ်းအင်ကိုယူပြီးတော့ပေါင်းတာပဲဒါကြောင့်အပင်တွေရှင်သန်မှုကနေအောင်ဟူတာပေါ့အဲ့ဒီပေါင်းဆက်လိုက်တဲ့ခါမှာဂလူကိုစဖြစ်တယ်အစစ်အစစ်သူဆက်ပေါင်းလိုက်ရင်သူက fiber တွေဖြစ်လာတယ်အဲ့ဒီ fiber တွေဖြစ်လာတယ်အာကိုဥမာပြမြက်ဆိုတော့မြက်ကိုနွားကစားတယ်။နွားကနေတော့ ရတဲ့အခုတင်းရှာတော့လူတွေတခြားတန်တွေပါလေဒါလိုပဲတန်တရားကြီးလည်နေတာပေါ့ဒီပရိုတင်းဆိုတဲ့အားလေးမပါရင်ကျွန်တော်တို့အဟာရမဖြစ်ဘူးပရိုတင်းပြင်ကိုတခြားမင်နရယ်စီတော့ပါတော့ပေါ့အပင်ကလည်းမင်နရယ်ဆိုတတ်တူတွေကိုသုံးပါတယ်တတ်တူတွေကိုကျွန်တော်တို့ကအမျိုးစုံနေရာများအများစွာမှာထည့်တယ်เนาะအပင်ကတတ်တူကတော့တကယ်တော့မန်နီဆီယမ်လိုမျိုးเนาะကော့ပါလိုမျိုးတတ်တူတွေသုံးတာပေါ့ကျွန်တော်တို့ဒီလူတွေကသွေးမှာဆိုရင် FE ပါတော့အဲ့ဒီ minerals ကကျွန်တော်တို့ပေါင်းဆိုင်ရင် hemoglobin ရတယ
်ဆရာတော်ဆိုတကြာကပုံစံ3မျိုးနဲ့ရှိတာပေါ့เนาะဆိုတော့လူတွေထဲမှာဝင်တဲ့ပုံစံရဲ့နောက်အပင်တွေထဲမှာနောက်ဆုံးကျတော့ fiber အထိဖြစ်သွားတာပေါ့เนาะအားလုံးကတခြားရဲ့ပုံစံခွဲတွေပေါ့နော်အဲ့လိုပြောလို့ရပါလားရှင
်ဟုတ်ပါတ
ယ်တကယ်လို့တခြားကိုစားလိုက်ရင်လူရဲ့ကိုယ်ခန္ဓာထဲမှာတခြားရဲ့ဓာတ်ုပြောင်းလဲမှုဖြစ်စင်နေတယ်ပြောပြပြီးပါဆက်ကိုယ်ခန္ဓာထဲမှာတခြားကိုစားလိုက်ရင်ဘာတွေဖြစ်သွားလဲသိကြမှာပါရှင
်ကျွန်တော်စောစောကပြောတခြားစားရင်တော့နည်းနည်းဒိုပါမင်းထွက်လာတော့ပျော်တော့ပေါ့ဒါပေမဲ့တကယ်တော့ကိုယ်ခန္ဓာထဲကိုတခြားရောက်ရင်တခြားကိုသူကစွန့်ရင်ဖြစ်ပြောင်းစွန့်ရင်ဖြစ်ပြောင်းလို့ကကိုယ်ခန္ဓာထဲမှာပထမအဆင့်ကဂလူကိုစ်ရှိပါတယ်အဲ့ဒါသွေးကြောတွေရောက်သွားတယ်အင်ဆူလင်ဆိုတဲ့ဟော်မုန်းကပြောင်းပြီးပါတယ်အဲ့တော့အင်ဆူလင်ထွက်လာရင်ဒီတခြားတွေကိုဂလူကိုစ်ကိုစွန့်ရင်ဖြစ်ပြောင်းပေးနိုင်တယ်အဲ့တော့သူတို့ပြောင်းပေးတဲ့အချိန်မှာကျွန်တော်တို့ဒီစွန့်ရင်ကိုအသုံးချလိုက်မှဆက်ခါဆက်ခါပြောင်းလို့ရတယ်စွန့်ရင်အသုံးမချရင်ဒီလိုမှာဂလူကိုစ်တခါပို့နေပြန်ရောဂလူကိုစ်ကိုအသုံးချဖို့အတွက်လဲအင်ဆူလင်ကလိုနေပြန်ရောအဲ့တော့ကျွန်တော်တို့ကတခါလေကျတော့အစာတောက်စားတဲ့အခါမှာဂလူကိုစ်များွားတယ်ဆိုရင်တော့ပြဿနာတက်တယ်တခြားတယ်မကဘူးကျန်တဲ့ဂစီဓာတ်တွေဆန်လို့ပြောင်းလို့ဂျုံလို့ဟိုကပေါင်းဖို့ဆိုပေါ့ကျွန်တော်ထမင်းလို့ဒါစားရင်လဲဒါကစီတက်ကနေဂလူကိုစ်ဖြစ်ပြောင်းသွားတယ်တခြားဖြစ်သွားတာပဲအဲ့တော့ကိုယ်ခန္ဓာထဲမှာတခြားဖြစ်တဲ့ဖြစ်စဉ်များစွာရှိတယ်အဲ့ဒီဟာတွေကမချိန်နိုင်ဘူးဆိုရင်စီးကြိုသွေးကြိုရောဂါဖြစ်တာပဲအင်ဆူလင်ကမလုံလောက်ဘူးမထွက်ဘူးနည်းတယ်ဆိုရင်ဖြစ်ပါတယ်အဲ့တော့စီးကြိုသွေးကြိုရောဂါမဖြစ်အောင်လို့ကာကွယ်ဖို့များသောအဖြစ်ကဆန်ကြမ်းစားရတယ်ဗမာတွေဆိုရင်မနေ့မိုးလင်းရင်ထမင်းကြမ်းနဲ့ပဲပြုတ်လေးနဲ့စားလိုက်ရင်အစာချိတာနေစာချီတာနှေးတယ်ဆိုရင်အင်ဆူလင်ကလုံလုံလောက်လောက်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းထွက်လာတယ်အစာကိုလည်းဖြည်းဖြည်းချင်းချီတဲ့အတွက်သူ့မှာပြဿနာအများကြီးမရှိဘူးဘယ်တော့မှဆီးကျိုရောဂါမရနိုင်ဘူးဒါအပြင်ကိုသူကအလုံးလုံးတဲ့လူဖြစ်ရင်တော့ဆီးကျိုသွေးကျိုမဖြစ်နိုင်ဘူးအဲကြောင့်တကြားကကောင်းတော့ကောင်းပါတယ်သူ့ကိုကျွန်တော်တို့အစာချီဖို့လိုတယ်သူကတကယ်တည်းအဟာရမဖြစ်ပါဘူး
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းသားလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်လေးနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bamis.voanews.com နဲ့ voa bamis facebook youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာခုတော့ကြမ်းနေတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတပြပါပါခင်ဗျာ။ Australia နိုင်ငံသားဝီဂျီဟောင်း Julie Bishop ကိုကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်လိုက်ကြောင်းအတွေ့မှုချုပ် Antonio Guterres ကကြေညာပရင်းနေမှာကြေညာပါရယ်။ Miss Bishop ဟာအထူးကိုယ်စားလှယ်ဟောင်းစင်ကာပူနိုင်ငံသူ Nolan Hazel နေရာမှာတာဝန်ယူရမှာဖြစ်ပါရယ်။Miss Bishop ဟာ Australia လွှတ်တော်မှာ1998ကနေ2019ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့နိုင်ငံရေးဥပဒေရေးရာစီမံခန့်ခွဲမှုနဲ့ဦးစီးဆောင်ရွက်မှုဆိုင်ရာအတွေ့အကြုံရည်တက်သူဖြစ်ပါတယ်။အခုလိုကုလထူးကိုယ်စားလှယ်အသစ်ဖြစ်ခန့်လိုက်တာကိုကြိုဆိုကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောထားပါတယ်ညာ။တခါနိုင်ငံတကာသတင်းတွေထဲမှာတော့ဂါဇာစစ်ပွဲမှာအစ္စရေးရဲ့လုပ်ရက်ကိုမပြင်းရင်အမေရိကန်ကမူဝါဒပြောင်းမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကိုတတိပေးလိုက်ပြီးနောက်တနေ့ဖြစ်တဲ့တောက်ကြာနေ့မှာပဲအစ္စရေးကဂါဇာအတွက်အကူအညီတွေပို့လာရောက်ခွင့်ပြုလိုက်တယ်လို့ဒီသတင်းပတ်အစောပိုင်းကနိုင်ငံတကာကူညီရေးဝန်ထမ်း9ဦးသေဆုံးခဲ့ရမှာတာဝန်ရှိတဲ့လေကြောင်းတိုက်ခိုက်မှုအတွက်တာဝန်ရှိသူအရာရှိ2ဦးကိုလည်းအလုကထုတ်ပြန်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်တခါအစ္စရေးဟာပါလက်စတိုင်းတွေအပေါ်စစ်ရာဇမှုတွေကျူးလွန်နေကြောင်းကုလလူ့အခွင့်အရေးကောင်စီကစွပ်စွဲလိုက်ပါတယ်။အစ္စရေးဟာဂါဇာမှာလူသားချင်းစာနာမှုဆိုင်ရာရာဇဝတ်မှုတွေနဲ့ စစ်ရာဇဝတ်မှုတွေကျူးလွန်နိုင်တာနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတောက်ကြနေ့မှာဆုံးဖြတ်ချက်ချခဲ့တာလည်းဖြစ်ပါတယ်များထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲအခုမနေ့ကအစီအစဉ်ထုတ်လို့ရင်းမှုကကိုရဲမွန်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American အသံရဲ့မနေ့ပိုင်းအစီအစဉ်တွေကိုအွန်လိုင်းကနေကြည့်ရှုနားဆင်ကြတဲ့လူတွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီအစီအစဉ်တွေအားလုံးကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာတောတာရှင်နေတကောမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းတောကခတ်သိမ်းရှင်းနေပါစီခင်ဗျာကျွန်တော်ညဉ့်ညိုင်းပါခင်ဗျာ